Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်ပြည်ဝအမေရိကန်အတန်းရဲ့2023ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဘေးကင်းရန်ကင်းမင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ။ဒီကနေ့ပြောပြမယ့်သတင်းတွေကတော့မြန်မာစစ်ကောင်စီဘော်တန်ခတ်တဲ့အမိတ်အမှတ်143/14ကိုအမေရိကန်အစိုးရကနောက်ထပ်တက်တန်းတစ်နှစ်တိုးလိုက်ပါတယ်။ငလျင်တန်ခံရတဲ့တူရကီနိုင်ငံမှာသေဆုံးမှုတွေထပ်မံတိုးလာပါတယ်။တမရဂျိုးဘိုင်တန်ဟာအာဏာအလွဲသုံးစားလုပ်နေတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကစွပ်စွဲလိုက်ပါတယ်။ဒီလိုသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်စစ်အုပ်ချုပ်ရေးတက်မှတ်လိုက်တဲ့မြို့နယ်တွေမှာညမထွက်ရအမိတ်ကိုပါထုတ်ပြန်လိုက်တာဘာကြောင့်ပါလဲ။
ဒါတော့ဘာအောင်မလဲမာရှယ်လိုကြီးလာပြီအမားတော့အဲ့ရမာရှယ်လိုမလာလဲပဲအမားရှယ်လိုလိုပဲလုပ်နေတာပဲလေဒါမှမဟုတ်ထပ်ပြီ
းအပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ချိန်ချမှုအစ်စ်တွေနဲ့ရင်ဆိုင်နေရတဲ့အနောက်နိုင်ငံကရေနံပိုက်လိုင်းတွေနဲ့အင်တာနက်ကေဘယ်လိုင်းတွေကိစ္စဘယ်လိုဆောင်ရွက်နေပါသလဲပါကစ္စတန်နိုင်ငံရဲ့စီးပွားရေးကြက်တဲမှုအခြေအနေနဲ့အတူဒန်းတူဆေးကုသခွင့်မရတဲ့ HIV AIDS ဝေဒနာတဲ့ကလေးတွေတည်ဆုံနေရတဲ့သတင်းဆောင်မကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးလူမှုရှုခင်းစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနေ့ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျမနန်းလောက်ပြောပြပါမယ်ရှင်
2022ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်တင်ပြဋ္ဌာန်းခဲ့တဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအရာပိတ်ဆို့ဒဏ်ခတ်တဲ့အမိတ်အမှတ် 143/14 ကိုနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့အရေးပေါ်အခြေအနေထုတ်ပြန်ပြီးတဲ့နောက်ပိုင်းအမေရိကန်သမ္မတဂျိုးဘိုင်တင်ကအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာပါဒီလိုတက်တန်းတိုးလိုက်တဲ့ကြေညာချက်ကိုသမ္မတဂျိုးဘိုင်တင်လက်မှတ်နဲ့ဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကမြန်မာစစ်တပ်ဟာဒီမိုကရေစီနီးကျရွေးကောက်ခံအရသာအစိုးရကိုဖြုတ်ချပြီးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တယ်လို့ရေးသားထားပါတယ်။ဒါ့အပြင်နိုင်ငံရေးသမားတွေလူ့ကိုယ်ရေးလှုပ်ရှားသူတွေသတင်းမီဒီယာတွေနဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်လူပေါင်းများစွာကိုဖမ်းဆီးတာတပ်ဖြတ်တာတွေကျူးလွန်ခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဒီလိုစစ်ကောင်စီရဲ့လုံရဟာမိမိတို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးရာမူဝါဒတွေကိုထူးခြားတဲ့ချိန်ချောက်မှုတွေပါဖြစ်နေပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီဘော်ဒဏ်ခတ်တဲ့အမိတ်အမှတ် 143/14 ကိုထပ်မံပြီးတစ်နှစ်တက်တန်းတိုးရတာဖြစ်တယ်လို့လည်းအင်ဘူတော်ရဲ့ကြေညာချက်မှာပါရှိပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတရာထူးယူပြီးကြတဲ့အခါအင်္ဂါနေ့ညမှာကွန်ဂရက်လွှတ်တော်ကိုပထမဆုံးမိန့်ခွန်းပြောကြားဖို့ရှိပါတယ်။အောက်လွှတ်တော်မှာမဆိုးစလောက်အမတ်နေရာအသာရထားတဲ့ Republican တို့ကတော့သမ္မတအင်မီရောကိုအာဏာအလွဲသုံးစားလုပ်မှုဆွဲချက်အတော်များများနဲ့စုံစမ်းစစ်ဆေးမှုတွေစတင်လုပ်ကိုင်နေပါတယ်။သမ္မတဘိုင်ဒန်အဆိုရကနှီးလန့်အတော်များများနဲ့အာဏာအလွဲသုံးစားလုပ်တဲ့အတွက်စုံစမ်းစစ်ဆေးမှုဆိုင်ရာကြားနာပွဲတွေလုပ်ဖို့ပြင်ဆင်ထားတယ်လို့ Republican တို့ကပြောပါတယ်။တရားမျှတမှုဟာလူတိုင်းအတွက်မဟုတ်ဘူးဆိုတာမျိုးအမေရိကန်ပြည်သူတွေလက်ခံမှာမဟုတ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကီဗင်မက်ကတီကသတင်းထောက်တွေကိုပြီးခဲ့တဲ့တစ်ပတ်မှာပြောကြားခဲ့တာပါရွေးကောက်ပွဲတိုင်းမှာဘယ်လိုရလာမျိုးပဲထွက်လာပါစေဘိုင်ဒန်အစိုးရကတော့လိန်လေလက်ဖျားဖို့ကြိုးစားတာတွေ့ရတယ်လို့လည်းသူကပြောပါတယ်အမေရိကန်မှာဒါမျိုးလက်ခံမှာမဟုတ်ဘူးလို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုခဲ့တာပါတခါ Republican အမတ် Jim Jordan ဦးဆောင်တဲ့အောက်လွှတ်တော်တရားရေးရာကော်မတီကလည်းဘိုင်ဒန်အစိုးရရဲ့နေဆက်လုံခြုံရေးဆိုင်ရာကြာနာမှုကိုပြီးခဲ့တဲ့တစ်ပတ်မှာစတင်ခဲ့တာပါအမေရိကန်နိုင်ငံဝင်ရောက်လာတဲ့ရွှေပြောင်အခြေချသူတွေတက်လာပြီးတလားဆန်ချင်းတင်တိုးလာနေပြီးတော့ဘိုင်ဒန်အစိုးရကတမင်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်မယ်လို့ယူဆရကြောင်း Republican အမတ် Jim Jordan ကပြောဆိုပါတယ်
။စီးပွားရေးမညီမျှမှုတွေရာသီဥတုဆိုင်ရာအကျပ်တဲတွေပထဝီနိုင်ငံရေးကွဲပြားမှုတွေနဲ့ပြည်ပကဖြစ်ပွားရာလမ်းကြောင်းတွေစတာတွေကိုပြောင်းလဲနိုင်ရေးအတွက်ကဘာကြီးအနေနဲ့နိုးနိုးကြကြနဲ့ချက်ချင်းအရေးယူဆောင်ရွက်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကတင်းလာနေကသတိပေးလိုက်ပါတယ်။ဒီနှစ်2023ကုလသမဂ္ဂအထွေထွေညီလာခံအတွက်ဦးစားပေးလှုပ်ဆောင်ရမယ့်အစီအစဉ်တွေကိုချမှတ်ရမှာသူကကျွန်တော်တို့အနေနဲ့မှန်ကန်တဲ့ပြဋ္ဌာန်းချက်တခုလိုအပ်နေတယ်လို့ပြောပါတယ်။အဲ့ဒီရာသီဥတုဗန္နာငွေကြေးနဲ့ပြိပခစတဲ့အရာအလုံးကိုဘယ်လိုလှည့်ပြောင်းရမယ်ဆိုတာကျွန်တော်တို့သိထားတာကတော့သတင်းကောင်းပါပဲလို့သူကထပ်လောင်းပြောကြားပါတယ်။ယူကရိန်းနဲ့တာမကနိုင်ငံအတော်များများအပါအဝင်ကမ္ဘာကြီးဟာငြိမ်းချမ်းမှုတွေလိုအပ်နေတယ်လို့ကုလသမဂ္ဂအထွေထွေညီလာခံကပြောပါတယ်။မ မြန်မာအာဖဂန်နစ္စတန်အာဖရိကကဆဟဲလ်ဒေသဟေတီအရှေ့အလယ်ပိုင်းနဲ့တခြားနေရာတွေကပါနိုင်ငံရေးအကျပ်တဲနဲ့ပြည်ပကတွေဖြစ်ပွားနေကြပြီးလူသန်းပေါင်း 2,000 လောက်ဟာဒုက္ခရောက်နေကြတယ်လို့သူကပြောပါတယ်နိုင်ငံတိုင်းကကုလသမဂ္ဂပြည်ရင်အတိုင်းဆောင်ရွက်ကြမယ်ဆိုရင်ငြိမ်းချမ်းစွာနေထိုင်ခွင့်ကိုအာမခံချက်ပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်ဒါပေမဲ့နိုင်ငံတိုင်းကအဲ့ဒီဂရီကဝတ်တွေကိုချိုးပေါက်နေတဲ့အခါမှာတော့သူတို့ဟာလူတိုင်းအတွက်လုံခြုံမှုမရှိတဲ့ကဘာကြီးကိုဖန်တီးနေကြတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
တူရကီနဲ့ဆီးရီးယားနိုင်ငံတွေဆက်မှာတနင်္လာနေ့ကလှုပ်သွားတဲ့ပြင်းအား 9.8 အဆင့်ရှိပြင်းအားပြင်းကလေးကြောင့်တေဆုံးသူ 3,400 ကျော်အထိရှိလာပြီဖြစ်ပြီးအပျက်စီးပုံအောက်တွေမှာလည်းလူတွေပိတ်မိနေပါတယ
်ခါပါအလန်နိုင်ငံရှိတဲ့ဘုဆူရိစ်တဲ့
လူအတော်များကိုဆက်သွယ်လို့မရသေးပါဘူးလက်ရှိမှာတော့အပြက်အစီးပုံအောက်ကအတန်တစ်ခုတော့ကြားရပါတယ်ရှာပွေကက်ဆယ်ရေးလဲဆက်လုပ်နေပါတယ်ကျွန်တော်တို့လည်းအတော်ကိုထိခိုက်ဝမ်းနဲ့နေရပါတယ်လို့ငလင်တာနဲ့ဂျုံခဲရတဲ့တီတက်ခန်ခါရာမန္ဒရာမာရာကပြောဆိုသွားတာပါတူရကီနိုင်ငံမှာတည်ဆုံးသူက 2,316 ဦးနဲ့ဒဏ်ရာရသူက 13,000 ကျော်ရှိကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ပြိုကျပျက်စီးခဲ့တဲ့အဆောက်အုံကအနည်းဆုံး 9,600 ကျော်ရှိပြီးတော့အသက်ရှင်လျက်ကယ်တင်နိုင်တဲ့သူက 9,800 ကျော်ရှိတယ်လို့လည်းပြောပါတယ်ဆီးရီးယားမှာတော့တည်ဆုံးသူ1,444 ဦးနဲ့ဒဏ်ရာရသူက 3,500 ကျော်ရှိကြောင်းဆီးရီးယားအစိုးရကပြောပါတယ်။ရှေခဲမအောက်ရအောင်အေးနေတဲ့ရာသီဥတုကြောင့်ထောင်နဲ့ချီတဲ့အိုးအိမ်ဆုံးရှုံးခဲ့ရသူတွေအတွက်ရောရှာပွေကက်ဆွေးလုံငန်းမှာအခက်ကြုံနေရတာပါ။ငလင်ဗဟိုချက်ဖြစ်တဲ့တူရကီခါရမန်မာရာမြို့ကအပြည့်အစီပုံတွေအောက်မှာအသက်ရှင်ကျန်ရသူတွေကိုအပူတပြင်းလိုက်လံရှာပွေနေတာကိုလည်း Reuters တင်ပြမှာဖော်ပြပါတယ်။မနေ့အာယုံမတက်ခင်ကလေးမှာငလင်လှုပ်သွားပြီးတော့နိုင်ပိုင်းအကြာနေခင်ပိုင်းလောက်မှာတော့ပြင်းအား 9.8 အဆင့်ရှိတဲ့နောက်ထပ်ငလင်နောက်ဆက်တွဲငလင်တစ်ခုထပ်လှုပ်သွားပါတယ်။ဒုတိယငလင်ကြောင့်နောက်ထပ်အဆောက်အုံတွေပြိုကျခဲ့ပြန်ပါတယ်။ငလင်တုံခါမှုကိုဒေသတစ်ခုလုံးခန်းစားခဲ့ရတယ်လို့ရှာဖွေကက်ဆယ်ရေလောက်ကင်နေတဲ့ဝန်ထမ်းတွေရဲ့အသက်အန္တရာယ်ထိခိုက်မှုကိုလည်းစိုးရိမ်နေရတာပါ။အပြက်အစီးပုံတွေဆက်လက်ဖယ်ရှားနေတဲ့အတွက်တည်ဆုံးတရားရသူဘလောက်တိုးလာမလဲဆိုတာမသိရသေးဘူးလို့တူရကီသမ္မတရာစစ်တိုင်ယစ်အာရိုဝန်ကပြောပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ဘတ်စ်ဒေသကဗန်မောက်မြို့ဆိုလီဒါမြို့အနီးတဝိုက်နဲ့ဗူလန်ဒါမြို့တွေကယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားတပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေပါတယ်။ရုရှားတွေဟာတပ်ဖွဲ့အသီးသီးကိုတပ်ဖွဲ့အသစ်တွေကိုအဲ့ဒီဒေသကိုဖြည့်တင်ပြီးကျွန်တော်တို့ရဲ့မြို့တွေရွာတွေကိုဖျက်ဆီးနေတယ်လို့ဒွန်ညက်ဒေသအုပ်ချုပ်ရေးမှူးပပ်လိုကာလန်ကိုကရုံးမြင့်တန်ကြားကနေပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကတည်းကယူကရိန်းနယ်စပ်အထူးသဖြင့်ယူကရိန်းနိုင်ငံအနောက်မြောက်နယ်ကြားနဲ့အရှေ့ဘက်နယ်ကြားတစ်လျှောက်မှာရုရှားတပ်ဖွဲ့တွေဟာစစ်အင်အားတိုးချဲ့တည်ဆောက်နေပါတယ်။ဒါဟာဆိုရင်ဖေဖော်ဝါရီလ24ရက်တနစ်မြောက်ကျူးကျော်စစ်မတိုင်မီမှာရုရှားဘက်ကကြီးမားတဲ့ထိုးစစ်ကြီးဖြစ်နိုင်ခြေရှိတာကိုပြသနေတာဖြစ်ပါတယ်။ရုရှားတပ်တွေဟာဒွန်ဘတ်စ်ဒေသကိုဖိပြီးထိုးစစ်ဆင်လာပွဲရှိသလိုဇာပိုရီးယားဒေသကိုလည်းထိုးစစ်ဆင်တာဖြစ်နိုင်တယ်လို့ယူကရိန်းထောက်လှမ်ရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူကတွက်ချက်ပြပါတယ်။ဒါဟာရုရှားမှာဒါအပြင်ရုရှားမှာစစ်သားစုဆောင်ထားပြီးသား3သိန်းအပြင်နောက်ထပ်3သိန်းကနေ5သိန်းအထိလဲစုဆောင်လာနိုင်တယ်လို့သူကပြောပါတယ်။ဒီတော့အတွင်းယူကရိန်းအစိုးရအတွင်းအပြောင်းလဲတွေဖြစ်နေတယ်ဆိုတဲ့ကောလာဟလတွေလည်းထွက်ပေါ်နေပါတယ်။ကာကွယ်ရေးဝန်ကြီးအိုလစ်စီရန်နီကော့ပ်ကိုအဂရီလိုက်စားမှုတွေဇက်တိုက်ကျူးလွန်နေတယ်ဆိုပြီးယာရုကထုတ်ပယ်တာဟာဒါမှမဟုတ်တခြားနေရာကိုရွှေ့ပြောင်းလိုက်တာဖြစ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းသူကိုစစ်ဘက်ဆိုင်ရာစစ်မှုလုပ်ငန်းဘက်ကိုပြောင်းရွှေ့လိုက်ပြီးကာကွယ်ဝင်ကြီးနေရာကိုစစ်ထောက်လိုက်ရေးအကြီးအကဲကီရီကိုဘူရနော့ကိုခန့်အပ်လိုက်ကြောင်းယူကရိန်းအစိုးရကကြေညာလိုက်ပါတယ်ခင်ဗျာ
။ Israel ဝန်ကြီးချုပ်တဲ့ Benjamin Netanyahu ရာဟုကရုရှားသမ္မတ Vladimir Putin ရဲ့ပုဂ္ဂိုလ်ရေးအရာအရင်းနေတဲ့ဆက်ဆံရေးကိုအဆုံးသတ်လိုက်ပြီးတော့ယူကရိန်းကိုအကူအညီတွေပေးပို့နေပါတယ်။ရုရှားရဲ့ကျူးကျော်စစ်နဲ့တနင်္လာနေ့ပါရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံအတွက်အစ္စရေးကလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်ပေးပို့နေတာပါရုရှားနဲ့ယူကရိန်းကြားဆက်ဆံရေးချိန်ခွင်ရှာညှိဖို့ကြိုးပမ်းနေတဲ့အစ္စရေးအတွက်စင်ကိုချက်တွေလည်းရှိပါတယ်အစ္စရေးအပအဝင်နိုင်ငံတကာအသိုင်းအဝိုင်းကိုစီးရဲအကူအညီတွေပေးအပ်ဖို့ယူကရိန်းကတောင်းဆိုနေတာပါအစ္စရေးကတော့စစ်လက်နက်ကိရိယာတွေမပေးဘဲနဲ့လူသ ားချင်းစာနာမှုအခုအညိအဖြစ်ယူကရိန်းကိုအကြီးစားမိဆက်18လုံးပေးပို့သွားဖို့လက်တလောသဘောတူခဲ့တာပါ။ရုရှားကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ယူကရိန်းဒေသအတော်များများမှလျှက်စစ်မှုတွေပြတ်တောက်နေတာဖြစ်ပါတယ်။အစ္စရေးရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထက်မှအိနေချင်းမော်ဒိုဗာကဒုက္ခသည်စခန်းတွေနဲ့ရှီရန်စေယုံတို့အတွက်လည်းအထောက်ပံ့တွေပါဝင်တယ်လို့ဒဏ်ရာရတပ်သားတွေအတွက်အစ္စရေးစေယုံတွေမှာပြန်လည်နာလန်ထူလေးဆောင်ရွက်ပေးမယ့်အစီအစဉ်လည်းပါပါတယ်။အီရန်နိုင်ငံနဲ့ရောဆိုရီအာရေဗျနိုင်ငံနဲ့ပါဆက်ဆံရေးမပြေလဲတဲ့အစ္စရေးနိုင်ငံဖို့အဲ့ဒီနိုင်ငံတွေနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်အဆိုရစီကအခုအညီရဖို့ဆိုရင်ယူကရိန်းအရေးပါဝင်ကူညီမှဖြစ်မယ်ဆိုတာကိုဝန်ကြီးချုပ်နာတန်ယာဟုကငုံသဘောပေါက်ထားတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်
။အာဖရိကတိုင်းရှေ့မြောက်ပိုင်းဆူဒန်နိုင်ငံခါတွန်မြို့တော်မှာတနင်္လာနေ့ကဒါဇင်နဲ့ချီရှိကြတဲ့ဆူဒန်နိုင်ငံသားတွေဟာအဆိုရအနေနဲ့အစ္စရေးနဲ့တန်တမန်ဆက်ဆံရေးထားတာကိုကန့်ကွက်ဆန္ဒပြကြပါတယ်
။လာလာလီတော့ဘေ
လာလာလီတော့ဘေ
ဆန္ဒပြသူတွေကအစ္စရေးနဲ့ပုံမှန်တန်တမန်ထူထောင်တာကိုစန့်ကျင်တဲ့ကြွေးကြော်သံတွေအဟစ်ပြီးလက်ကင်ဆိုင်ပုတ်ပေါ်မှာလဲဆူဒန်စစ်ကောင်းဆောင်အဗဒူဖတ်တဲအယ်ဗာဟန်ဟာတစ္ဆာဖောက်တဲ့အမှုကိုကျူးလွန်နေတယ်လို့ရေးသားထားပါတယ်။ဆူဒန်နဲ့အစ္စရေးဟာတရားဝင်တန်တမန်ဆက်ဆံရေးထားရှိဖို့စီစဉ်နေကြကြောင်းနှစ်နိုင်ငံအစိုးရအရာရှိတွေကကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုစန့်ကျင်ဆန္ဒပြကြတာပါ။ပြီးခဲ့တဲ့သတင်းပတ်ကအစ္စရေးနိုင်ငံသားရေးဝန်ကြီးအီလင်အီလစ်ကိုဟန်ဟာဆူဒန်နိုင်ငံခါတွန်မြို့တော်ကိုမကြေညာဘဲရောက်ရှိလာပြီးဆူဒန်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးနောက်ကြေညာချက်ကိုကြာတာပတိနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ပေါ်ပူလာကမ်ပိန်းလို့နာမည်ပေးထားတဲ့အဖွဲ့ဝင်တဦးဖြစ်တဲ့အယ်ဆာဖီကတော့အခုလိုဆူဒန်အစိုးရအနေနဲ့အစ္စရေးနဲ့တန်တမာဆက်ဆံရေးထူထောင်တာဟာဆူဒန်ပြည်သူတွေရဲ့သဘောထားမဟုတ်ဘူးလို့ပြောပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံလော့စ်အန်ဂျလစ်မြို့မှာဖက်ပြိုက်လ9ရက်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Grammy ဆုပေးပွဲမှာအီရန်အဆိုရာရှာဗန်ဟာဂျီဗိုဂရမ်မီဆုရသွားတဲ့အပေါ်အီရန်လူမှုကွန်ရက်ပေါ်ကချီကျူးတုံ့ပြန်တာတွေထွက်ပေါ်လာပါတယ်။လက်ရှိအီရန်မှာဖြစ်ပေါ်နေတဲ့အဆိုရာဆန့်ကျင်ရေးငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ပြည်သူတွေအတွက်ဂုဏ်ပြုဆက်ဆိုထားတဲ့လမ်းမတွေပေါ်မှာကခုံချင်းလို့အဓိပ္ပာယ်ရတဲ့ဘာရာယေတချင်းဟာလူမှုပြောင်းလဲမှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးနိုင်တဲ့တချင်းအဖြစ်နဲ့ Grammy ဆုရရှိကြောင်းအမေရိကန်သမ္မတကတော်ဂျိုးဘိုင်ဒန်ကကြေညာပေးခဲ့တာပါ။အီရန်နိုင်ငံတွင်ဆန္ဒပြပွဲတွေပေါ်ပေါက်လာတဲ့အကြောင်းရင်းကိုလူမှုကွန်ရက်ပေါ်ကစာသားတွေနဲ့ဟာဂျီဘုတ်ကမနစ်စက်တင်ဘာလမှာဆက်ဆိုခဲ့တာပါ။အဲ့ဒီတချင်းကိုသူ့ရဲ့ Instagram လူမှုကွန်ရက်ပေါ်တင်လိုက်ပြီး48နာရီအတွင်းကြည့်ရှုသူကတန်း40ကျော်အထိရှိခဲ့တယ်လို့ဆန္ဒပြသူတွေကမှလည်းနိုင်ငံတော်တချင်းတစ်ပုဒ်လိုဖြစ်လာခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကတော့ကိုခင်မောင်စုံမင်းနဲ့ကျမနောင်လောက်ပြောပြခဲ့တာပါရှင်။အခုဆက်ပြီးတော့ဒီသတင်းဆောင်မတွေကိုဆက်တိုက်ထုတ်လင့်သွားပါတော့မယ်။နိုင်ငံတော်ဝန်တိုင်းနဲ့ပြည်နယ်ရှိကူကမြို့နယ်ပေါင်း38မြို့နယ်ကိုစစ်အုပ်ချုပ်ရေးမာရှယ်လော့အဖြစ်မြန်မာစစ်တပ်ကအာဏာသိမ်းကာလနဲ့နှစ်ပြည့်ချိန်မှာတတ်မှတ်လိုက်ပါတယ်။စစ်အုပ်ချုပ်ရေးအဖြစ်တတ်မှတ်ခံထားရတဲ့မြို့နယ်တချို့မှာညမထွက်ရအမိန့်ထုတ်ကန့်သတ်သားတွေလှုပ်လာတဲ့အတွက်စစ်ရေးပဋိပက္ခရှိတဲ့နယ်မြေတွေမှာတော့စစ်စင်ရေးတွေပိုးပြီးတော့တိုးလာနိုင်ပါတယ်။ဒီအကြောင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ပါရှင်။ချင်းပြည်နယ်စကိုင်းတိုင်းမကွေးကယားပဲခူးမွန်ကရင်နဲ့တနင်္သာရီတိုင်းထဲမှာရှိတဲ့မြို့နယ်ပေါင်း38မြို့နယ်ကိုစစ်အုပ်ချုပ်ရေးမာရှယ်လော့အမိန့်ကိုဖက်ပြိုင်လာနေရက်ပြီးခဲ့တဲ့ကြာတာပတိနေ့မှာစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။တပ်မတ်နယ်မြေအတွင်းလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းသာရေးကိုထိထိရောက်ဆောင်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုင်ရာစစ်အုပ်ချုပ်ရေးအာဏာကိုကျင့်သုံးဖို့ဆိုပြီးတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုမာရှယ်လော်ထုတ်ပြန်လိုက်တဲ့အပေါ်ပြည်ထောင်စုရှေ့နယ်မြအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်နေကြီးဦးချင်းမင်းကတော့တာဟာပြည်သူတွေကို၆လံလိုက်တာဖြစ်တယ်လို့သုံးသပ်ထားပါတယ
်။မာရှယ်လော်ထုတ်ပြန်ဆိုတော့တိတာပြည်သူတွေ၆ထားပေါ့ဗျာ။သူတို့ဘာအောင်မီလဲမာရှယ်လော်ကြီးလာပြီးအမားတော့အဲ့ရမာရှယ်လော်မလာလဲပဲမာရှယ်လော်လိုပဲလုပ်နေတာပဲလေ။ဒါမှမဟုတ်ထပ်ပြီး၆လိုက်တာပေါ့ဗျာနော်။ပြီးတော့သူတို့လူတွေကိုလည်းရဲစေးတင်ပေးထားပေါ့။မင်းတို့လှုပ်ရှားလှုပ်တော့ဘာမှကြောက်စရာမလိုဘူး။အဲတို့ရေတို့လူတွေရဲစေးတင်ပေးတာပြည်သူကြတော့၆ပြီးတို့လူတွေတော့ရဲစေးတင်ပေးတာပေါ့ဒါလို့မမပြည်ရင်းနဲ့ပြီးပါမှာတော့လုံးဝသိခါကြသွားတာပေါ့နော်တို့မအုပ်ချုပ်နိုင်တော့ဘူးဆိုတာသိကြသွားတာပေါ့နော
်စစ်တပ်အာဏာသိမ်းကာလနည်းနည်းပြည့်ချိန်မှာတိုင်းပြည်ရဲ့အခြေအနေပုံမှန်မရောက်သေးလို့အရေးပေါ်အခြေအနေနောက်ထပ်၆လတက်တန်းတိုးခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောင်လိုင်ကနိုင်ငံရေးကမြို့နယ်ပေါင်း132မြို့နယ်ကိုလုံခြုံရေးအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိဘူးလို့ပြောထားပါတယ်တော်လရင်အင်အားစုတွေအားကောင်းတဲ့စကိုင်းတိုင်းထဲမှာလဲဆက်သမြုပ်နယ်ကိုမာရှယ်လော့သတ်မှတ်ထားတာပါအင်းတော်ဗမောက်ကောလင်းပင်လေကူးမြောင်ဆလင်းကြီးပလဲရင်းမပင်ခင်ဦးနဲ့ဒဇယ်အပါဝင်ရေဦးမြို့နယ်တို့ဖြစ်ပါတယ် ရင်းမပင်မြို့နယ်မှာတော့အပြောင်းအလဲကြီးကြီးမားမားမရှိသေးပဲစစ်ကောင်စီဘက်ကပုံမှန်အတိုင်းစစ်ကြောင်းထိုးတာတွေပဲဆက်ရှိနေတယ်လို့ဒေသခံသူကပြောပါတယ်။ဒီ
ကိုင်းတိုင်းလည်းဥမာရှလောထုတ်ပြီးတော့လောလောဆယ်အခုဖိုးဝင်အောင်မှာစစ်ကြောင်းထိုးနေစစ်ကြောင်းကဒီဘက်မှာလက်ပတ်ထိုးနေတော့မှဒီကြားထဲမှာစစ်ကြောင်းထိုးတယ်တော့ဘာပြောင်းလဲမှတော့မရှိသေးပါဘူး။
ချင်းပြည်နယ်မှာလဲတီးတိန်တွန်းဆန်ဖလန်းကံပလက်မတူပီနဲ့ထန်တလအပါဝင်ဟာခါမြို့နယ်တို့ကိုစစ်အုပ်ချုပ်ရဲ့အမိန့်ထုတ်ပြန်ထားပါတယ်။အမိန့်ထုတ်ပြီးနောက်တနေ့မှာပဲညမထွက်ရအမိန့်ကိုလည်းရက်ွက်တွေထဲမှာလိုက်လံသတိပေးတာရရှိတယ်လို့ဟာခါဒေတာခန်တို့ကပြောပါတယ်
။အကုန်လုံးကတော့စိတ်တော်မမောင်သေးဘူးဆိုပေမဲ့အရင်ကတော့ကျွန်တော်တို့9နိုင်ကျော်ဆိုလို့ပေါ့မုတ်ကျော်ပို့သွားတာလေအခုအဲ့လိုတော့သွားလို့မရတော့ဘူးပေါ့။6နိုင်ကျော်မှပဲထောက်ခွင့်ပြုတာဆို6နိုင်ကျော်မှပဲထွက်ကြတာပေါ့နော်မနက်ပိုင်းကိုလေဟုတ်ညနေဆိုရင်လည်းအဲ့လိုမျိုးလင်းနေသေးပေမဲ့အဲ့လို6နိုင်ဆိုတော့ကျွန်တော်9နိုင်ခွဲလောက်ပြန်လာတော့ပါတော့အဲ့လိုပဲလောက်ကြတာပေါ့ဟုတ
်ချင်းပြည်နယ်မင်းတပ်မျိုးကတော့2023ခုနှစ်မေလကတည်းကစစ်အုပ်ချုပ်ရေးသတ်မှတ်ထားတာပါစစ်အုပ်ချုပ်ရေးသတ်မှတ်ထားတဲ့မြို့နယ်တွေမှာညမထွက်ရအမိန့်အပြင်လူ9ဦးထက်ပိုပြီးတော့မစုဝေးရဆိုတော့ကန့်သက်ချက်တွေကိုလည်းမြို့နယ်အတော်များများမှာလိုက်လံကြေညာထားတယ်လို့ဒေသခံတွေကပြောပါတယ်စီအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေကိုမာရှယ်လောထုတ်ထားတဲ့မြို့နယ်တွေမှာစစ်ခုံရုံးကသာဆုံးဖြတ်မှာဖြစ်ပြီးအဲ့ဒီမြို့နယ်တွေမှာတရားဥပဒေစိုးမိုးမှုလုံးဝမရှိတော့ဘူးလို့ရှင်းနေဦးကြည်မြင့်ကထောက်ပြပါတယ်
။အဲ့ဒီနေရာတွေမှာတော့တရားဥပဒေစိုးမိုးမှုကလုံးဝဆိတ်သုံးသွားပြီပေါ့နော်။ဘာလို့လဲဆိုစစ်ခုံရုံးတွေဖွဲ့တော်မှာလေ။ညမထွေးအပိတ်ကြီးလည်းသူထုတ်မယ်။လူ9ယောက်တည်းပို့မစုပါဆိုတာလေ။မတင်ငါရင်ပြစ်တတ်မယ်ဖမ်းမယ်။အဲ့လိုမျိုးတွေပေါ့။အဲ့တော့လူခွင့်ရေးကိစ္စတွေမပြောနဲ့။ဘာမှအပြောမခံဘူး။
စစ်အုပ်ချုပ်ရေးအာဏာကျင့်သုံးနိုင်တဲ့အခုမြို့နယ်38မြို့နယ်အပါအဝင်စစ်အာဏာသိမ်းပြီးအစောပိုင်းမှာလဲရန်ကုန်တိုင်းထဲကလိုင်သာယာ၊ရွှေပြည်သာ၊မြောက်ဒဂုံ၊တောင်ဒဂုံ၊ဒဂုံစိတ်ကမ်းနဲ့မြောက်ကလာပါမြို့နယ်တို့ကိုမာရှယ်လောထုတ်ပြန်ထားပါတယ်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ပြည်ရင်သတင်းတွေပြီးမှာတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ချင်ပါတယ်။ရှင်းနံပိုက်လိုင်းတွေနဲ့ကေဘယ်တွေလိုမျိုးပင်လယ်ကမ်းပြင်ကအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနိုင်ရေးအတွက်ပြိုင်မက်တွေကစွန့်ရင်တစ်တွေဖွံ့ဖြိုးအောင်ဆောင်ရွက်လာနေတာနဲ့အတူပဲအနောက်နိုင်ငံကရေတပ်တပ်ဖွဲ့တွေကလည်းချင်းချမှုတစ်တွေကိုရင်ဆိုင်နိုင်ရေးပြင်ဆင်နေကြပါတယ်။ Henry Richwell ရဲ့သတင်းဆောင်မှာကိုမတင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
ရုရှားနဲ့ဂျာမနီကိုချိတ်ဆက်ထားတဲ့ Nord Stream Pipeline တွေပြီးခဲ့တဲ့နှစ်စက်တင်ဘာလအတွင်းပေါက်ကွဲခဲ့တာကြောင့် Baltic ပင်လယ်ပြင်ဒဲကနေသဘာဝဓာတ်ငွေ့တွေပေါက်ထွက်ခဲ့ပါတယ်။ Pipeline မှာမီတာ50ထဲမှနဲ့ပျက်စီးခဲ့တာကိုရေအောက်မှာရပ်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ပေါက်ခွဲပစ္စည်းအကျဉ်းချံတွေကိုဆွေဒင်စုံစမ်းစစ်ဆေးရေးမှုတွေခြေအခံတွေ့ရှိခဲ့ပြီးရုရှားရဲ့လက်ချက်လို့အနောက်နိုင်ငံတွေကသံသယရှိကြပါတယ်။ဒီလိုဖြစ်ပြီးရပ်ပိုင်းအတွင်းမှာပဲဗြိတိန်ဘက်ကပင်လယ်ချမ်းပြင်ကာကွယ်ရေးစွမ်းရည်ကိုတိုးချက်မဲ့အစီအစဉ်ကိုကြေညာပါတယ်ဗြိတိန်ကာကွယ်ရေးဝန်ကြီးဘန်ဝေါ်လစ်ကအခုလိုပြောပါတယ
် Russia makes no secrets of its
ability ဒီလိုအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားနိုင်စွမ်းကိုရုရှားဘက်ကလျှို့ဝှက်မထားပါဘူးဒါကြောင့်မို့လဲကျွန်တော်တို့ရဲ့ကေဘယ်ကြိုးတွေနဲ့ပိုက်လိုင်းတွေဘေးကင်းလုံခြုံရေးအတွက်ဆောင်ရွက်နိုင်မဲ့အထူးသင်္ဘောနှစ်ဆင်းကိုလက်တလောတာဝန်ချထားကြောင်းကြေညာပါတယ်
လက်တလုံးမှာတော့အဲ့ဒီတင်းမောတွေကိုဗြိတိန်ရေတပ်ကပြင်ဆင်ထားပြီးရောက်ချမ်းမြေထောက်လိုက်ရင်းနဲ့ပင်လယ်ချမ်းမြေစစ်ရေးတို့အတွက်အဝေးဒင်းကုတ်ကဲမှုတွေကိုအဓိကဆောင်ရွက်မယ်လို့ပြောဆိုထားပါတယ်။ကီလိုမီတာတန်းချီရှိတဲ့ရောက်ကေဘယ်ဂျိုးတွေနဲ့ပိုက်လိုင်းတွေဟာဆိုရင်ကမ္ဘာစီးပွားရေးကိုမောင်းနှင်တဲ့ဆွဲအင်တဲ့ဓာတ်အားကိုတည်ဆောင်ပေးနေတာဖြစ်ပါတယ်။စစ်ထက်ခါရှယ်က Royal United Services Institute ကသုံးသပ်သူဖြစ်ပါတယ
်အတိအကျဆုံးကတော့ရုရှားအပောင်ဝင်အနောက်နိုင်ငံတွေရဲ့ပြိုင်ဘက်တချို့ဟာဒီလိုပြောက်ကွက်တွေကိုပြစ်မှတ်ထားနိုင်စွမ်းရှိတဲ့အထူးရည်ရွယ်ချက်နဲ့တိဆောက်တဲ့ရင်းငုတ်သင်္ဘောမျိုးတွေကိုစမ်းသပ်နေကြပါတယ
် Nord Stream Pipeline တွေဖျက်ဆီးမှုကိုတော့ရုရှားကညှင်းပါတယ်ဒါပေမဲ့အနောက်နိုင်ငံတွေရဲ့ပင်လယ်ကျမ်းပြင်ကအခြေခံအဆောက်အုံတွေကိုပြောခွက်အဖြစ်ရုရှားဘက်ကပို့ပြီးတော့ယူဆလာနေတယ်လို့သုံးသပ်သူတွေကပြောပါတယ်ဒီဇင်ဘာလနှောင်းပိုင်းမှာပဲရုရှားကနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောနှစ်ဆင့်အပါအဝင်စစ်သင်္ဘော၄ဆင့်ကိုရေးချခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကအ
စ်မတန်တိကျတဲ့လက်နက်တွေနဲ့စစ်ရုပ်တွေပေါင်းစပ်တိစောက်ထားတာဖြစ်ပါတယ်
ဒီချင်းချောက်မှုကိုရင်ဆိုင်တဲ့အနေနဲ့နေတိုးနဲ့ဥရောပသမဂ္ဂတို့ကလည်းပြီးခဲ့တဲ့လအတွင်းမှာပဲရေးပါတဲ့အခြေခံအဆောက်အုံတွေကာကွယ်ရေးပူးပေါင်းအဖွဲ့တစ်ခုဖွဲ့စည်းခဲ့ပါတယ်။ Nord Stream ပေါက်ကွဲမှုနောက်ပိုင်းအောက်တိုဘာလအတွင်းမှာပဲနေတိုးအထွေထွေမှုချုပ်ယွန်းစတိုနင်ဘက်ကမဟာမိတ်အဖွဲ့ရဲ့ရည်တည်ချက်ကိုရှင်းပြခဲ့ပါတယ်။
Any deliberate
မဟာမိတ်အဖွဲ့ကြီးရဲ့အရေးကြီးတဲ့အခြေခံအဆောက်အုံကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်မှုကိုတညီတညွတ်ထဲပြတ်ပြတ်သားသားတုံ့ပြန်မှာဖြစ်ပါတယ်။ပစင်ကန်တိုက်ခိုက်မှုတွေနဲ့စိုက်ဘာတိုက်ခိုက်မှုတွေဟာဆိုရင်လေနေတိုးမဟာမိတ်တွေအပေါ်လက်နက်ကင်တိုက်ခိုက်မှုအဖြစ်ပြဋ္ဌာန်းချက်၅အရာသတ်မှတ်နိုင်ပါတယ်
။အနောက်နိုင်ငံတွေအနေနဲ့သူ့ရဲ့တုံ့ပြန်ဆောင်ရွက်မှုဆိုင်ရာစည်းမျဉ်းတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ရမယ်လို့သုံးသပ်သူခါရှယ်ကပြောပါတယ
် What does one actually do when one of
ဥပမာဆိုရင်ရင်ငုတ်သင်္ဘောတစ်စင်းကအရေးကြီးတဲ့အခြေခံအဆောက်အုံကိုထိပါဖို့ကြိုးစားနေပြီဒါပေမဲ့အတန်အနည်းနဲ့ထိပါချိန်ချောက်မှုတော့လောလောဆယ်မဖြစ်သေးတဲ့စောင့်ကြည့်နေရတဲ့အချိန်မျိုးမှာဘာလို့ကြမလဲဒီလိုလုပ်ရမျိုးကိုကင်တွယ်ဖို့အတွက်အဖွဲ့အစည်းဆိုင်ရာလှုံ့ထုံလုံနည်းတွေကိုဘယ်လိုပြောင်းလဲမလဲဆိုတာကမေးခွန်းထုတ်စရာဖြစ်နေပါတယ်
တစိငံစစ်ပွဲမှာထိုးစစ်ဆွမ်းရည်သစ်တွေကိုပြိုင်ဘက်တွေဘက်ကစမ်းသပ်လာနေချိန်မှာပဲရဲအောက်ကျမ်းရင်ကအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုကာကွယ်ရေးအတွက်ရဲတပ်တပ်ဖွဲ့တွေအနေနဲ့အလေအမြန်ဆောင်ရွက်ကြရမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ရှင
်မတင်ပါရှင်အခုတော့ပါကစ္စတန်စစ်ပွဲရဲ့အခြေအနေသတင်းဖက်ဆက်ကြရအောင်ပါစစ်ပွဲရဲ့အကြက်အတဲနဲ့စူစိုးဝါရင်ဆိုင်နေရတဲ့ပါကစ္စတန်နိုင်ငံမှာအစားအစာနဲ့လောင်စာလိုအခြေခံလူသုံးကုန်ပစ္စည်းတွေရဲ့ဈေးနှုန်းတွေကခေါင်ခိုက်နေပြီးတော့ပြည်ပကျွေးမီဘီလီယံနဲ့ချီကျွေးတင်နေသလိုနိုင်ငံခြားအရာငွေကလည်းနှေးပါနေပါတယ်။ပြုတ်ပြင်ပြောင်းလဲရေးနှုံနှိမ့်ခဲ့လို့စစ်ပွဲရဲ့ပြက်ကက်ကြီးနဲ့ရင်ဆိုင်ရဖို့လက်တလုံးနာလိုတဲ့ပါကစ္စတန်ရဲ့အခြေအနေကို VOA သတင်းထောက်ဆာရာဆာမန်သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းအေးကဆက်ပြီးပြောပြပါမယ်ရှင်
။ပါကစ္စတန်အရှေ့ချမ်းလာအိုမြို့ကစမူဆာဆိုင်ပိုင်ရှင်ဂူလန်ရာဆူရဲ့ဆိုင်လေးကလူစနစ်ယောက်ရှိတဲ့သူ့အိမ်တော်စုတစ်ခုလုံးကိုထောက်ပံ့နေရတာပါမနစ်ကတနေ့လုံးသူ့ဆိုင်ကစမူဆာရောင်းစေးကိုအကြိမ်ကြိမ်နှစ်တင်ခဲ့ရပါတယ်ဒါပေမဲ့ငွေကြေးအဆမတန်ဖောင်းပွားမှုကသူ့အမျက်ငွေကိုတိုက်စားနေလို့ဘာမှမကြံပါဘူ
းကတ်စမရာဖုန်းနဲ့ကပ်ပါရနိုင်ခါချာမနေပူရ
ဟုတ်တယ်ရေကအများကြီးမတက်နိုင်ပါဘူးကျွန်တော်လည်းအရင်အောင်မကာမိပါဘူးအရင်တုန်းကတော့ကျွန်တော်အိမ်ထဲဆိုင်ကအလွယ်တကူပဲရက်တည်နိုင်ခဲ့တာပ
ါရာဇူးလိုပါကစ္စတန်နိုင်ငံသားတွေအများစုသုံးတဲ့ဟင်းခတ်မွေးကြိမ်တွေဟင်းချက်စီတွေကအစရင်သုံးလောင်စာပြီးအစုံဒီပါကနေတင်သွင်းနေရပါတယ်ငွေကြေးဖောက်မမှုက24ရာခိုင်နှုန်းအထက်မှာရှိနေပြီးမတိမငြိမ်ဖြစ်နေပါတယ်တစ်နှစ်တွင်ပါကစ္စတန်သုံးရူပီးငွေကအမေရိကန်ဒေါ်လာနဲ့ရှင်ရင်တဝက်နီးပါးတန်ဖိုးကျသွားလို့စားသုံးသူပြည်သူတွေဟာအပူမီးတောက်လောက်ပြီးအခက်ကြုံနေရပါတယ်
သူတို့ဇာန
ဈေးတော်တိုင်းဈေးနှုန်းကတစ်မျိုးပြီးတစ်မျိုးအစ်စ်ဖြစ်နေတယ
်
ဈေးနှုန်းက15ရက်တခါလောက်အသာဝယ်စားနိုင်တယ်အခုဆိုရင်တစ်လတစ်ခါပဲစားနိုင်မှာတော့တယ
်ကဲမေ once a month use ခဲ့နာပါလေ
ပါကစ္စတန်ဟာစီးပွားရေးကြက်တီးမှုကိုနက်နက်ရှန်ရှန်ရင်ဆိုင်နေရတာပါနိုင်ငံရဲ့ကျွေးမီတွေမြင့်တက်နေသလိုတစ်ဖက်မှာလည်းဝင်ငွေကကျဆင်းနေပါတယ်2022-23ဘဏ္ဍာနှစ်မှာချင်းငွေဒေါ်လာ24ဘီလီယံပြန်ဆက်ရဖို့ရှိပေမဲ့ဒါကိုတက်တန်းထပ်တိုးနိုင်ခဲ့ပါတယ်ဒါပေမဲ့မြေရှင်တွေကိုကျွေးမဆက်နိုင်လို့တိုင်းပြည်ရဲ့ဆန်းရမယ့်အနေအထားကိုရှောင်နိုင်မှုအတွက်ဘဏ္ဍာနှစ်ကုန်ဇွန်လကျရင်ဒေါ်လာ3ဘီလီယံကိုမဖြစ်မနေကျွေးပြန်ဆက်ရပါမယ်။ပါကစ္စတန်ဘဟုဘဏ်ရဲ့ထုတ်ပြန်ချက်အရအစိုးရဘဏ်မှာဒေါ်လာအရန်ငွေက4ဘီလီယံအောက်ကိုရောက်နေပါပြီ
။ Pakistan has always been in a classical debt.
ဒီကရေကရှေးရိုးပုံစံကျွေးမီထောင်ချောက်တန်ရတဲ့အမြဲကျနေခဲ့တာပါ။အကျွေးတခု support နောက်ထပ်အကျွေးတခုချေယူနေရပါတယ်။အခုကဘာကွာချသွားလဲဆိုတော့အဲ့ဒီချင်းငွေတွေကိုဖွံ့ဖြိုးရေးစီမံကိန်းတွေမှာအသုံးမပြုနိုင်တော့ပဲအစိုးရရန်နေရလက်ပတ်အောင်တုံးနေရတဲ့အခြေအနေဖြစ်သွားတာပါ
။ Karachi မြို့တော်ကစိတ်ကမ်းမှာကုန်ကြမ်းနဲ့စက်ပစ္စည်းကုန်တက်တာတွေစုပုံနေပါတယ်။အလှည့်များရုတ်ရော့နေတဲ့နိုင်ငံသားအရန်ငွေကိုကာမိအောင်ဘဏ်တွေကပတ်စံထုတ်ပေးဖို့နှောင့်နှေးနေလိုပါပါကစ္စတန်ရဲ့အကြီးဆုံးပြင်ပပုတ်ကုန်လေးရတစ်ခုဖြစ်တဲ့အထယ်လိပ်လုပ်ငန်းမှာအလုပ်သမားထောင်ချီအလုပ်ပြုတ်သွားခဲ့ပါတယ
်ဝယ်လုံးအားကကျနေပါတယ်ဒါအပြင်ကုန်စည်သယ်ယူပို့ဆောင်ရေးမှာလည်းပြဿနာတွေရှိနေပါတယ်အောက်တိုဘာလကနေဒီဇင်ဘာ22ရက်ကြားမှာပို့ကုန်ကို18ကနေ20ရာခိုင်နှုန်းအထိကျဆင်းစေပါတယ်
အစိုးရရက်ဆိုင်မသွားဖို့ပြည်ပဆိုင်ရာငွေချေးရမုံငွေအဖွဲ့ IMF ကနေငွေချေးယူနိုင်ရင်ပါကစ္စတန်ကကြိုးစားနေပါတယ်။ဒါပေမဲ့2019ခုနှစ်ကသဘောတူထားပြီးကြန့်ကြာနေတဲ့ဒေါ်လာ6ဘီလီယံချေးပေးမဲ့ထောက်ပံ့ရေးအစီအစဉ်ကိုအကောင့်ထဲပို့နိုင်မှုအတွက်ပါကစ္စတန်အနေနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ရမယ်လို့ IMF ဘက်ကတောင်းဆိုထားပါတယ်။အခွန်ကောက်ခံရေးနဲ့စွမ်းအင်စရိတ်မျှပေးတာကိုရပ်တန့်ဖို့လိုကိစ္စတွေပါပါတယ်။ဒါကိုအစိုးရဆက်ဆက်ကလှုပ်ဆောင်ပါမယ်လို့ဂရိကဝတ်ပြုထားပေမဲ့ရွေးကောက်ပွဲမှာမဲမရမှာဆိုလို့လက်တွေ့အကောင့်ထဲမဖော်ခဲ့ကြပါဘူး
။ To woo the IMF back to the negotiating table and unlock the
deal. ရှင်ဘဝစကောင်းဝိုင်းမှာပြန်လာနိုင်အောင်လုပ်တယ်နေနဲ့။အခုဆိုအစိုးရကစွမ်းအင်လောင်စာဆေးကိုစံချိန်တင်မြှင့်တင်လိုက်ပါတယ်။ နိုင်ငံခြားငွေလဲနှုန်းဈေးကွက်အပေါ်မှာနှိမ့်ချတာကိုလည်းရပ်လိုက်ပါတယ် against the
dollar ဘူဟာအချက်ကတော့ IMF ထောက်ပံ့မှုကပြဿနာရဲ့အဖြေတော့မဟုတ်ဘူးလို့ဆိုပါတယ်
no country can survive on debt
နိုင်ငံမှာအကျွေးတွေနဲ့မရတည်နိုင်ပါဘူးဘယ်တိုင်းပြည်မှာလဲအကျွေးတွေနဲ့မရတည်သင့်ပါဘူးပါကစ္စတန်အနေနဲ့ပို့ကုန်မြင့်တင်ရေးလှုပ်ဆောင်နေပါလေ
ရာဇူးတယောက်ကတော့စီးပွားရေးပြုပြင်ပြောင်းလဲမှုမှာစည်ရဲသားတွေကပိဆက်အမှာကိုတွေးပြီးစိတ်ပူနေပါတယ်
ဒီမှာဘောဂရင်းဘောင်းပြီးပရိသတ
်အများစုကြီးကဝင်တော့ဝင်ဖို့ပြီလာပါပဲ
။
ဆိုရတဲ့တော့ဘာမှထူတော့မဟုတ်ပါဘူး။သူတို့ငွေချေးယူမယ်၊ငွေတွေသုံးမယ်၊ရှေ့ဆက်သွားမယ်
။ရမဝင်ရဖို့ IMF ကတောင်းဆိုနေတာတွေကိုလိုက်လျော့ပြီးအခုကြီးရယူရင်းနီးလန်းကလမ်းပွင့်ကောင်းပွင့်သွားနိုင်ပါတယ်။တစ်ဖက်မှာလည်းပါကစ္စတန်ရဲ့စီးပွားလုံခြုံရေးလုပ်ငန်းတွေကိုပြောင်းလဲစေဖို့တွန်းအားပေးတဲ့အနေနဲ့တရုတ်နဲ့ Saudi Arabia လိုမိတ်ဆွေနိုင်ငံတွေကတော့သူတို့ရဲ့အကူအညီတွေကိုရပ်တန့်ထားဖို့ရှိနေပါတယ်။
ပါကစ္စတန်နိုင်ငံရဲ့စီးပွားရေးအခြေအတဲ့ကိုငင်းချိုင်းအတင်ပြသွားတာပါရှင်တသက်ရှင်များရှင်ထောင်ဝန်းများစွာသောကလေးတွေဟာ HIV AIDS ကြောင့်သေဆုံးနေကြရတယ်လို့ကုလသမဂ္ဂရဲ့ AIDS စီမံချက်ဗဟိုဌာနကပြောဆိုလိုက်ပါတယ်အခုလိုဖြစ်နေရတာဟာတည်သေးစေနိုင်တဲ့ရောဂါအတွက်ကလေးတွေကလူကြီးတွေလိုဆေးကုသခွင့်ဒဏ်မရတာကြောင့်ဖြစ်တဲ့အကြောင်းကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းထောက်လီဆာရှလိန်သတင်းပေးပို့ထားပါတယ်မှတ်ခွန်ညိုကဆက်ပြောပြပါမယ်ရှင်
အခုခေတ်မှာ HIV AIDS ယောဂါဟာတည်တံပေးခံရတာမျိုးနဲ့တူတဲ့ဆေးမရှိတဲ့ယောဂါမျိုးမဟုတ်တော့ပါဘူး။ဒီယောဂါရှိနေတဲ့သူတွေဟာကုသမှုနဲ့ပြုစုစောင့်ရှောက်မှုတွေသာရမယ်ဆိုရင်ပုံမှန်သက်တမ်းအတိုင်းနေထိုင်ရှင်သန်သွားနိုင်ပါတယ်။ဒါပေမဲ့ယောဂါဖြစ်ထားခြင်းတူရင်ကလေးတွေနဲ့လူကြီးတွေကြားကုသမှုရရှိပုံချင်းသိသိသာသာကွာဟမှုရှိနေတာကတော့စိတ်မကောင်းစရာပါ။အရွယ်ရောက်သူ HIV ဝေဒနာရှင်86ရာခိုင်နှုန်းဟာဆေးကုသဆောင်ရှားမှုရကြပေမဲ့ HIV ရှိတဲ့ကလေးတွေကတော့တဝက်လောက်ပဲဆေးကုခွင့်ရပြီးအသက်ရှင်ကြရတယ်လို့ UNAIDS ရဲ့ပြောခွင့်ရအမျိုးသမီး Charlotte Sutter ကပြောပါတယ် HIV ရှိသူတွေရဲ့400ခန့်နှုန်းပဲကလေးတွေဖြစ်ကြတယ်ဆိုပေမဲ့ AIDS ရောဂါကြောင့်သေဆုံးသူတွေထဲ1500ခန့်နှုန်းကတော့ကလေးတွေဖြစ်ကြတယ်လို့လည်းသူကပြောပါတယ
် Last year alone 160,000 children were infected with HIV.So what is happening is that
မနေ့တနေ့တည်းမှာတင် HIV ကိုဆက်ခံရတဲ့ကလေးပေါင်း36000ရှိခဲ့ပါတယ်။ဒီအထဲမှာ HIV ကိုဆက်ခံရသူအသစ်တွေရဲ့90ရာခိုင်နှုန်းရှိတဲ့အာဖရိကဆာဟာရာတောင်ပိုင်း6နိုင်ငံအပါအဝင်အာဖရိကတိုက်က12နိုင်ငံလည်းပါပါတယ်
။အဲ့ဒီလိုမျိုးကလေးနဲ့လူကြီးစေကုသခွင့်ရတဲ့ကွာဟချက်ကြီးမားနေတာကိုကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂ AIDS အစီအစဉ် UNAIDS ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလကလေးသင်ငယ်များရန်ဖို့ငွေအဖွဲ့ UNICEF တို့ဦးဆောင်ပြီးနိုင်ငံတကာမဟာမိတ်ဖွဲ့စည်းထားတယ်လို့လည်းပြောပါတယ်။အာဖရိက12နိုင်ငံဟာဒီမဟာမိတ်အဖွဲ့တွေကိုပူးပေါင်းပါဝင်ခဲ့ကြတဲ့အကြောင်းနဲ့၈နိုင်ငံကကျန်းမာရေးဝန်ကြီးတွေဟာလာမယ့်သတင်းပတ်ကြာရင်ကနဦးတွေ့ဆုံဆွေးနွေးမှုတွေကိုတန်ဇန်နီးယားမှာစတင်မယ်ဆိုတဲ့အကြောင်းကိုလည်း Miss Sutter ကပြောပါတယ
်။ So not only is it getting children on treatment,but it's mostly trying to stop vertical transmission.
ဒီတော့ကလေးတွေအတွက်ကုသမှုရဖို့တယ်မဟုတ်ပဲအများအားဖြင့်လက်ဆင့်ကမ်းကူးစက်မှုကိုရပ်တန့်ဖို့လဲကြိုးစားနေကြတာပါ။လက်ဆင့်ကမ်းကူးစက်မှုဆိုတာက HIV ရှိတဲ့မိခင်ကနေကိုယ်ဝန်ဆောင်ခြင်းအတွင်းမွေးဖွားနေခြင်းဒါမှမဟုတ်နှုတ်တိုက်ချိန်မှာကူးစက်တာမျိုးကိုခေါ်တာပါ။ကူးစက်မှုအများစုဟာနှုတ်တိုက်ကာလအတွင်းမှာကူးစက်သွားတာဖြစ်ပါတယ်။
ဆာဟာရာတောင်ပိုင်းအာဖရိကဒေသမှာ HIV ပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ဖို့ဗိုင်းရပ်စ်အဓိကကူးစက်သူတွေဖြစ်ကြတဲ့လူကြီးတွေကိုပဲကုသမှုပေးဖို့အာရုံစိုက်ခဲ့ကြတယ်လို့လည်း Mix Sector ကပြောပါတယ်
။ So what happens is suddenly there's a realization that we've forgotten all these children and there's a forgotten generation of children. So now
ကျမတို့ကကလေးတွေကိုတော့မယော့ထားခဲ့ကြတယ်။အခုတော့အဲ့ဒီလိုမယော့ခံကြရတဲ့ကလေးမျိုးဆက်တကူရှိနေတယ်ဆိုတာကိုရုပ်တရက်သိနာလည်လာပါတယ်။ဒီတော့အခုကစပြီးတော့ပြောရမယ်ဆိုရင်မမွေးရသေးတဲ့ကလေးတွေဒါမှမဟုတ်မွေးဖွားခဲ့ပြီးသားကလေးတွေအတွက်ယောဂါကူးစက်မှုကိုတားဆီးနိုင်ဖို့အရေးတကြီးဆောင်ရွက်ခဲ့တာပါ
HIV AIDS တိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ဟာသက်ကရင်2030အထိ၈နှစ်တာပူးပေါင်းဆောင်ရွက်သွားကြမှာပါအဲ့ဒီ၈နှစ်တာကာလအတွင်းကိုဝင်ဆောင်တဲ့နှုတ်တိုက်မိခင်ဆယ်ကျော်သက်မိန်းကလေးတွေနဲ့ HIV ရှိသူအမျိုးသမီးတွေကြားကကုသဆောင်ရှားမှုကွာဟနေတာတွေကိုကင်တွယ်ဖြေရှင်းဖို့HIV ကူးစက်မှုအသစ်တွေကိုကာကွယ်ဆောင်ရှောက်ဖို့စမ်းသပ်စစ်ဆေးမှုနဲ့ကုသမှုအထောက်ပံ့တွေရရှိနိုင်ရေးနဲ့ဝန်ဆောင်မှုတွေရရှိရေးအတွက်အဟံတားဖြစ်နေတဲ့လူမှုရေးဆိုင်ရာအတားအဆီးတွေကိုအဆုံးသတ်ရေးစတဲ့ကဏ္ဍတွေကိုရည်မှန်းချက်ထားပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်
။မ အခွန်ညိုတင်ပြတော်ရပါရှင် VOA ပမာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊လူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ30နဲ့48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကစီးပွားရေးနဲ့လူမှုရှုခင်းအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့ဒီအရင်ဆုံးသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်တာကာလအတွင်းအရင်ကတည်းကနှိမ်ချနေတဲ့မြန်မာနိုင်ငံရဲ့အထူးကစီးပွားရေးမနိုင်စိုက်ပျိုးရေးကဏ္ဍဟာဘက်ပေါင်းစုံကနေချွတ်ချုံကျသွားပါတယ်။ကျေးလက်နေလူငယ်တွေကိုယ်နေရက်ကိုဆွန်ခွာသွားကြသလိုမိယိုဖလာခိုင်းနွားတွေရှာပါထွက်လာတဲ့သီးနှံတွေကလည်းဈေးကောင်းမရတဲ့အတွက်တောင်သူလဲသမားတွေသူတို့ပိုင်လေယာဉ်မြေတွေကိုအပြည့်အဝမဆိုင်ပြိုနိုင်တော့ပဲပတ်လက်မြေအဖြစ်ထားကုန်ကြပါတယ်ဒီအကြောင်းတွေကိုစူးစီးပြီးတော့ကိုခင်မောင်စိုးမင်းကတင်ဆက်ထားပါတယ်ရှင
်ဒီကရတဲ့2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးကတည်းကအခုအချိန်ထိနှစ်နှစ်တာကာလအတွင်းမှာကျေးလက်ဒေသတွေမှာပထမဆုံးဖြစ်ပေါ်လာတာကတော့လူဦးရေတိတိတသားကိုကြာဆင်းသွားတာပါပဲအဲ့ဒီလိုကျေးလက်ဒေသတွေမှာလူဦးရေကြာဆင်းသွားတဲ့အထက်မှာမှအရွယ်ကောင်းလူငယ်လူရယ်တွေကအများစုဖြစ်ကြပါတယ်အဓိကအဲ့ဒီလူငယ်တွေကသာကျေးလက်စိုက်ပျိုးရေးကိုလုပ်ကိုင်နေကြတာဖြစ်ပြီးမိမိတို့လယ်မြေယာမြေတွေကိုတွားရောက်အလုပ်လုပ်တဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းလှည့်လာတာနဲ့တွေ့ရင်ရိုက်နဲ့ဖမ်းဆီးခံရတာအသက်ဆုံးရှုံးတဲ့အထိပြစ်ကတ်ခံရတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေတာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကြေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
။ငကူကမှအလုတ္တမရှာရတဲ့အထဲမှာအခုလိုအာနာဒိန်းဒီနောက်ပိုင်းကြာကိုရတဲ့ချောင်းထဲမှာအလုတ်ကတော့လွတ်လပ်လပ်လုတ်လို့မရဘူး။အခုချိန်မှာဒီစစ်ကြောင်းနေလာပြီဆိုလို့ရှိရင်ပြေးရကိုအလုတ်ကိုထားခဲ့ပြီးတော့ရှောင်းတင်းရတွေ့ရင်လည်းတွေ့တယ်လို့ပြေးရင်လည်းပြေးပြန်တော့ပြစ်ပါကြောက်ပါမထင်မထင်သလိုဖန်းညက်ဖန်းတယ်လူကောင်းလူဆိုးလဲခွဲတာမဟုတ်အကျိုးအကြောင်းလဲမေးလို့ပြောလို့ရတာလဲမဟုတ်ဒါတဲ့ကြောင့်ကိုရတဲ့ချောင်းလဲကိုလောက်ကန်ရတာလေမရှိကြတော့အဲ့လိုကြောင်းနေတဲ့ခါကိုဒေတာကိုတချို့ဆုံးခွာပြီးတော့ဟိုအလုံးသွားလို့လောက်ရတဲ့ခါကျတော့အဲဒီကျင်းတဲ့ဒေတာတွေမှာလုံသမားတွေရှားတဲ့ပြဿနာတွေကိုရင်ဆိုင်နေရတာ
အဲ့ဒီလိုအခြေအနေတွေကြောင့်ကျေးလက်လူငယ်တွေဟာသူတို့ရဲ့ဇာတိရွာနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုစွန့်ခွာပြီးမြို့ကြီးတွေအပါအဝင်ပြည်တွင်းကအလုပ်ကံရရှိနိုင်တဲ့ဒေသတွေထိုင်းအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားမဝင်သွားရောက်အလုပ်လုပ်ကံကြဖို့စွန့်စားထွက်ကုန်ကြပါတယ်။အဲ့ဒီအတွက်ပထမဆုံးရလဒ်ကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလုံသားရှားပါးကုန်တာဖြစ်ပြီးအချိန်မီမစိုက်ပျိုးနိုင်အချိန်မီမရိတ်သိမ်းနိုင်ကြပဲအကြီးအကျယ်ထိခိုက်မှုတွေဖြစ်လာပါတယ်။စေအနာသိမ်းထားတဲ့ကာလမှာလုံသားရှားပါမှုလိုပါပဲနောက်ထပ်ကြုံတွေ့ရတဲ့အခြေအနေတစ်ခုကတော့လောင်စာဆီဈေးတွေအစမတန်တက်တဲ့အတွက်ကြောင့်တပိုင်းတနိုင်လက်တွန်းထွန်ဆက်တွေအပါအဝင်လေယာသုံးဆက်ပစ္စည်းတွေကိုအသုံးမပြုနိုင်တော့ပါဘူးအဲ့ဒီလိုလေယာသုံးဆက်ပစ္စည်းတွေကိုမသုံးဘဲခေတ်အဆက်ဆက်သုံးလာတဲ့မီယိုဖလာခိုင်းနွားတွေကိုပြန်လဲအသုံးပြုမယ်ဆိုတော့လေအဲ့ဒီခိုင်းနွားတွေဟာလည်းအတော်ကိုရှားပါကုန်ပါပြီဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့လေမကွေးတိုင်းမင်းဘူးမြို့နယ်ကကိုလေသမားတူဖြစ်ပြီးလေသမားအရေးကိုဆောင်ရွက်နေတဲ့ဦးမြင့်နိုင်ကအခုလိုပြောပါတယ
်ဆေးအနာသိမ့်ပြီးတဲ့နောက်မှာတော့ကျွန်တော်တို့လေယာဉ်လုပ်ငန်းကဏ္ဍကအကြီးအကျယ်ကူပဲထိခိုက်သွားပါတယ်ဆရာအဓိကကျွန်တော်တို့တောင်သူတွေမှာဘာကအခက်အခဲဖြစ်သွားလဲဆိုတော့ဆရာ73စီစီပေါ့ဆရာရဲ့73စီစီရလဲအဆမတန်ပြတ်ဆုံးတင်မြင့်တက်သွားတယ်ကျွန်တော်တို့လက်တွန်းထွန်ဆက်ကလေးတွေအဲ့လိုဆက်မှုပိုင်းနဲ့သုံးတာလေးတွေကတော့ဟိုဆိုင်ရည်ပြိုးရည်အနေနဲ့ကတော့73စီစီကြီးလာတဲ့အခါကျတော့ဒီဟာဆက်သမားတွေလည်းခောက်နေရတော့ပါဆရာရဲ့။ဒီမားကအရင်တော့ကဆိုဒီနွားရှင်းဆိုလို့ရှိရင်တေဘာလုံးတွက်မဆိုရရဲ့ရှင်း၄900လောက်အထိကိုရှိနိုင်တယ်ပေါ့။အခုကတော့ဆရာတေဘာမှာအလွန်ဆုံးရှိလာမှာ15ရှင်းနဲ့မရှိ။ခိုင်းနွားတွေလုံးဝကိုရှားပါသွားတဲ့အနေထားမှာလည်းရှိတာအမှန်ပါဆရာက
အဲ့ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဟာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာစက်မှုလေယာအဆင့်ကိုမရောက်ရှိတဲ့အပြင်မူရင်းမီယိုဖလာကျွဲနွားနဲ့လူလုံအားပေါင်းဆက်ထွန်ရဲစိုက်ပျိုးတဲ့လက်မှုလေယာအဆင့်ကတောင်မှရော့ကျသွားတယ်လို့ဆိုကြပါတယ်စစ်အာဏာသိမ်းတဲ့ကာလလက်ရှိအခြေအနေအထိနှစ်နှစ်တာကာလအတွင်းမှာတောင်သူလယ်သမားတွေအနေနဲ့နောက်ထပ်ရင်ဆိုင်ရတဲ့အခြေအနေဇိုးတစ်ခုကတော့သွင်းအားစုလို့ခေါ်ကြတဲ့ပြပကနေတင်သွင်းတဲ့ဓာတ်မြေဩဇာမြေစီဈေးတွေအစမတန်ဈေးတက်ကုန်တာဖြစ်ပါတယ်အာနာသိမ့်ပြီးတစ်နှစ်အကြာမှာတင်ပြပကတင်သွင်းရတဲ့အဲ့ဒီဓာတ်မြေဩဇာမြေစီအိတ်တအိတ်ကိုတသိန်းဈေးပေါက်တဲ့အတွက်တောင်သူလယ်သမားအများစုဟာမိမိတို့ပိုင်လယ်ယာမြေတွေကိုအပြည့်အဝမစိုက်တော့တာတချို့လည်းအကုန်လုံးကိုမစိုက်တော့ဘဲပါလက်မြေအဖြစ်လွတ်ထားလိုက်တယ်လို့ဆိုပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မိမိပိုင်ယာမြေအလုံးကိုစိုက်ပျိုးခြင်းမရှိတော့ဘူးလို့မကွေးတိုင်းအတွင်းကတောင်သူကြီးတဦးကအခုလိုပြောပါတယ
်ဒီနေ့မြေဩဇာလေးကြီးရောမွက်ချင်မှမကြိုက်တာပါအကျုံးခံပြီးတော့မလုပ်ဘူးတကယ်လုံးကိုလွတ်တယ်ကျဲလုံးကျဲဦးဒီတိုင်းလွတ်တာအနာရီနဲ့ဒါအခုဈေးနှုန်းနဲ့ဒါတော့အမသမားဈေးမြေကြီးဈေးနဲ့ဒါမကြိုက်တော့အဲတော့မရှုံးဘူးအကုန်လွတ်တာမလွတ်တော့ဘူးကွာလွတ်ချင်မကြိုက်ဘူးအဲ့ဒီမကြိုက်လည်းအယူဟာပြီးဘူးကွာလွတ်တဲ့လူမရှိတော့ဘူးရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလွတ်တော့ဘူးမလွတ်တော့ဘူး
တောင်သူတွေအနေနဲ့အဲ့ဒီလိုစိုက်ပျိုးမြေတွေကိုမစိုက်ပျိုးပဲပတ်လပ်ပြီးထားတာဟာတကယ်တော့ဥပဒေအကြောင်းအရမညီညွတ်တာသိပေမဲ့အရှုံးခံပြီးမစိုက်ပျိုးတဲ့အပြင်သူတို့ကိုလည်းစိုက်ပျိုးစရိတ်အမတော်ကြီးထုတ်ချေးတာမျိုးကိုလည်းအာဏာသိမ်းပြီးတစ်နှစ်အကြာမှာဒေသအတော်များများမှာတိတ်မတွေ့ရတော့ပါဘူးတခါစိုက်ပျိုးရေးကရတဲ့ထွက်ကုန်သီးနှံတွေဟာလည်းဈေးကောင်းမရရှိတာဟာလည်းတောင်သူလယ်သမားတွေစိုက်ပျိုးရေးကိုစွန့်ခွာရတဲ့အချက်တစ်ချက်ဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလူထုအုံကြွားမှုကိုအပြင်းထန်ဆုံးအရက်ဆက်ဆုံးဖိနှိပ်လာခဲ့ရမှာစကိုင်းတိုင်းနဲ့မကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ပိုင်းမြို့နယ်တချို့ကတူမီလက်လုံတနတ်အပါအဝင်ရရလက်နက်ကိုစွဲကန်ပြီးခုခံခဲ့ကြပါတယ်။အဲဒီလိုအခြေအနေတွေကြောင့်စစ်ကောင်စီတပ်တွေကလည်းကျေးရွာတွေကိုမိရှို့တာအပါအဝင်စိုက်ပျိုးကင်းတွေကိုဖျက်ဆီးတာရလာတဲ့သီးနှံတွေကိုမိရှို့တာတွေလုပ်တဲ့အတွက်အဲဒီဒေသတွေဘက်ကစိုက်ပျိုးရေးလုပ်ငန်းတွေဟာမရေမရအခြေအနေမှာရှိပါတယ်။ဒါနဲ့ပတ်သက်ပြီးစကိုင်းတိုင်းချင်းတွင်းမြစ်ကံဘေးကကဏီမြို့နယ်ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်။အကုန်လုံးကစစ်ပွဲတွေဖြစ်နေတဲ့ခါကြောင့်လေ။လေယာမီတချို့ကတော့အဆက်ရအောင်ဒီလိုအကွက်လက်ကြီးကွက်လက်ကြီးအများကြီးပဲကျန်ရင်ခဲ့တယ်။တချို့ဆိုလို့ရှိရင်လေရေတုံးကြီးစင်းတွေကိုစစ်တပ်ကနေပြီးတော့မိလည်းရှုသွားပြီးတွေ့ရတယ်။ဘလို့စဘာပုံကြီးရှုသွားတယ်တွေ့ရတယ်။ခုကတော့လေအနေနဲ့လာတော့ပြေးရတာပေါ့ဗျာ။လေအမီဒီကထားပြီးတော့မလုံနိုင်တော့အသက်တူကြည့်ရတာဆိုတဲ့ခါကျတော့
ချင်းပြည်နယ်မှာလဲဒေသအများအပြားမှာစစ်အာဏာသိမ်းပြီးကတည်းကဒေသခံချင်းတိုင်းရင်းသားတွေဟာသူတို့ရဲ့မီယိုဖလာတောင်ယာလုပ်ငန်းကိုစွန့်ခွာပြီးစစ်ပြေးဒုက္ခသည်တွေအနေနဲ့အနီးဆုံးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးကြရတယ်လို့အများအပြားဟာလဲပြည်တွင်းဒုက္ခသည် IDP အနေနဲ့တောတောင်တွေထဲမှာပုံအောင်နေကြရပါတယ်တချို့လဲတောင်ယာလုပ်ငန်းကိုစစ်ကောင်စီတပ်တွေမသိအောင်ခိုးပြီးပြန်လုတာတွေရှိပေမဲ့လည်းတောင်ယာစဘာရိတ်သိမ်းခါနီးအချိန်မှာမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်အလားတူရှမ်းပြည်နယ်မှာလဲရှမ်းပြည်တောင်ပိုင်း RCSS SSA နဲ့ရှမ်းပြည်မြောက်ပိုင်း SSPB SSA လက်နက်ကိုင်တစ်ဖွဲ့တိုက်ပွဲတွေကြောင့်ရောအောင်ပလောင် TNLA တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင်းရောအဲ့ဒီနေရာကဒေသခံတောင်သူတွေမှာစိုက်ပျိုးရေးကောင်းကောင်းမလုပ်နိုင်ကြဘဲစစ်ပြေးနေကြရပါတယ်ဒါအပြင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်မှာလည်းဒေသခံတွေဟာစိုက်ပျိုးရေးကိုစွန့်ခွာပြီးစစ်ပြေးဒုက္ခသည်တွေအဖြစ်ထွက်ပြေးနေကြရပါတယ်စစ်အာဏာသိမ်းပြီးနှစ်နှစ်တာကာလအတွင်းအဲ့ဒီလိုစိုက်ပျိုးရေးလုပ်ငန်းတွေတိုးတက်မှုမရှိပေမဲ့ကုလသမဂ္ဂမူရေးဆေးဝါးတိုက်ဖျက်ရေးဌာန UNODC ရဲ့ပြီးခဲ့တဲ့လကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဘိန်းစိုက်ပျိုးမှုကတော့33ရာခိုင်နှုန်းတိုးတက်လာတယ်လို့ထုတ်ပြန်ထားပါတယ်။ဒါဟာဆိုရင်ဒေသတွင်းနိုင်ငံတွေကိုအကြီးအကျယ်ရိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမင်းတင်ပြသွားတာပါရှင်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်အရင်ဆုံးစီးပွားရေးစင်စင်နဲ့ကြားစကြရအောင်ပါမြန်မာအပေါ်အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေဟာစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်ချိန်မှာပိုးပြီးတော့တိုးလာနေပေမဲ့မြန်မာစစ်တပ်ကတော့အာဏာကိုဆက်လက်ချုပ်ကန်ထားဆဲဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးရတဲ့နိုင်ငံတကာရဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေကအတိုင်းအတာတစ်ခုအထိထိရောက်မှုရှိပေမဲ့လို့ဗျူဟာမြောက်ပူပေါင်းဆွဲဖို့လိုအပ်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကထောက်ပြပါရယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ခဲ့တဲ့ကစူးစီးတင်ပြထားပါရယ်
ကူလာတမကရဲ့မြန်မာလူခွင့်ရေးဆရာအထူးကိုယ်စားလှယ် Tom Andrews ကတော့လုပ်ငန်းတွေလူပုဂ္ဂိုလ်တွေအပေါ်မှာပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဆောင်နေတာတွေကနေတိုးတက်မှုတချို့ရှိတယ်လို့ဆရာနာသိမ့်မှုနှစ်နှစ်ပြည့်အစဉ်ခန်းစာမှာပြောပါတယ်။ဒါပေမဲ့ဒီထက်ပိုပြီးတော့အရေးယူဒဏ်ခတ်ပိတ်ဆို့ဖို့သူကနိုင်ငံတကာကိုတိုက်တွန်းပါတယ
်။ We've had some progress and believe me I greatly appreciate the fact
ဒဏ်ခတ်ပိတ်ဆို့ရေးနဲ့ PRP ရေးမှာနိုင်ငံတကာကတိုးပြီးတော့လှုပ်ဆောင်လာတာကိုအထူးပဲကျေးဇူးတင်ပါတယ်။ဒါပေမဲ့မလုံလောက်ပါဘူး။မဟာဗျူဟာမကြသလိုပူးပေါင်းဆောင်ရွက်မှုလည်းမဟုတ်ပါဘူး။ဒီလိုလှုပ်ဆောင်ရေးကမြန်မာလူထုအတိအကျလိုအပ်နေတဲ့ကိစ္စဖြစ်ပါတယ်လို့သူကပြောခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးရည်ရွယ်ပြီးစစ်ကောင်စီကိုဗန်ဒါရေးနဲ့လက်နက်ရရှိမဲ့အရေးတို့ကိုဖျက်တောက်ဖို့ဆောင်ရွက်တဲ့နိုင်ငံတကာတန်းခတ်ပိတ်ဆို့မှုတွေတိုးလာနေပေမဲ့မြန်မာစစ်ကောင်စီကတော့အာဏာကိုဆက်လက်ချုပ်ကင်ထားတာပါစစ်ကောင်စီထိ ंछ ုပ်ထားတဲ့ဗန်ဒါရေးရပောက်ရလန်းတွေကကြီးမားလှတာကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုပြောပါတယ
်နော်အရန်ငွေကြေးရတရားဝင် EDB ထုတ်ကြတဲ့စင်းရဆို 0.66 ဘီလီယံလောက်ရှိတယ်အမေရိကန်ဒေါ်လာအဲ့ဒါတွေကသူ့လက်ထက်မှာရှိတယ်သူကအဲ့ဒါတွေသုံးလို့ရဒါ result တခုနောက်တစ်ခါသူတို့ကတိုင်းပြည်တို့မှာအခုဒီ export လောက်တာရှိကြသွားပြီမဲ့မနစ်ကကင်းကနန်းရဆိုရင် export က15ဘီလီယံကျော်ကျော်အမေရိကန်ဒေါ်လာဒါသူတို့မှာဝင်ငွေရှိတယ်ဒါတွေကပြန်သုံးလို့ရဒါတစ်ချက်နောက်တစ်ခါဥပိုင် limited နဲ့စီးပွားရေး corporation နော်အဲ့ဒီစီးပွားရေးဥပိုင် limited နဲ့နော်စီးပွားရေး corporation အတိုင်းကြီးစီးပွားပြန်အများကြီးသူတို့ကလုံကြီးအုပ်ထားတယ်အဲ့ဒီကဝင်ငွေလည်းအများကြီးရှိတယ်
ဒါပေမဲ့နိုင်ငံတကာရဲ့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုအတိုင်းအတာကအရင်စစ်အစိုးရလက်ထက်တွေကနဲ့ရှင်ရင်ပို့ပြီးတော့ပြင်းထန်တယ်လို့ပို့ပြီးလဲမဟာဗျူဟာကြတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ်။ဆီယနာသိမ့်မှုနှစ်နှစ်ပြည့်တဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းကအခြေအနေတွေပို့ပြီးတော့ဆိုးရွားလာနေတာကြောင့်ဆိုပြီးစစ်ကောင်စီရဲ့ဗန်ဒါရေးနဲ့လက်နက်ရရှိရေးမှာဆက်ဆက်နေတဲ့လူ6ဦးနဲ့လုပ်ငန်း3ခုကိုအမေရိကန်ကထပ်ပြီးတော့ပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုကိုတော့ Britain, Australia, Canada တို့နဲ့အတူပူးပေါင်းဆောင်ရွက်တာဖြစ်ကြောင်းလဲအမေရိကန်မြို့သားလုံခြုံရေးဆိုင်ရာကောင်စီပြောခွင့်ရ John Kirby ကဇန်နဝါရီလ31ရက်နေ့မှာပြောပါတယ်
So that's why we're taking some additional action today to impose sanctions on 6 individuals and 3 entities linked to the regime's efforts.
မြန်မာလူထုရဲ့ဒီမိုကရေစီမျှော်မှန်းချက်ကိုလေးစားလာစေရေးစစ်ကောင်စီကိုပို့ပြီးတော့ PR ပေးနိုင်ရေးနဲ့အကြမ်းဖက်လုပ်ရက်တွေကိုဆက်မလုပ်နိုင်အောင်တားမြစ်နိုင်ရေးအတွက်ဆီယနာသိမ့်ပြီးနောက်ပိုင်းလူပုဂ္ဂိုလ်80နဲ့လုပ်ငန်း30ကိုအရေးယူဒဏ်ခတ်ခဲ့ပြီးဖြစ်ပါတယ်အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကနေအကျိုးအမြတ်မရစေရေးအတွက်လဲစစ်တပ်နဲ့ဆက်ဆက်တဲ့အဖွဲ့အစည်းများစွာကိုပို့ကုန်ထိန်းချုပ်မှုချမှတ်ထားပြီးဖြစ်ပါတယ်လို့ပြောသွားတာပါတချိန်တည်းမှာပဲဩစတြေးလျအစိုးရကလည်းမြန်မာစစ်ကောင်စီအဖွဲ့ဝင်အများအပြားနဲ့စစ်တပ်ပိုင်းကော်ပိုရေးရှင်းကြီးနှစ်ခုကိုပြစ်မှတ်ထားအရေးယူပါတယ်စစ်ကောင်စီကအာဏာသိမ်းဆန့်ကျင်သူတွေအပေါ်ချေမှုန်းတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူတာဖြစ်တယ်လို့လန်ဒန်ကိုရောက်နေတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဖဲနီအောင်ကသတင်းထောက်တွေကိုပြောပါတယ်။လက်ရှိအမေရိကန်ရဲ့အရေးယူတန်းခတ်မှုမှာမြန်မာရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE ကတာဝန်ရှိသူတချို့ပါဝင်ပေမဲ့ MOGE ကတော့တရက်အရေးယူတန်းခတ်မှုမပါဝင်ပါဘူး။MOGE ကိုအရေးယူတန်းခတ်ဖို့ကအခက်အခဲရှိနိုင်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကသုံးသပ်ပါတယ
် MOGE ဒဏ်ရိုက်ပိတ်ဆို့ဆိုတာခက်လက်ခက်တဲ့အနေအထားလေးရှိတယ်အကြောင်းအကျိုးတော့ပေါ့နော်ခက်တဲ့အနေအထားရှိတဲ့အခါမှာအဲ့ဒီ MOGE ကိုကင်ရွဲနေတဲ့ကျွန်တော်ခုနတင်ပြကလေးခိုင်းပြခိုင်းတာပေါ့အမြင့်ကလေးတွေဖြတ်တယ်လို့ပေါ့ဒီဝင်ကြီးနော်ရစကစရဲ့ဒီဟိုပါလောင်းသားတိုင်နဲ့စွိုင်းကင်နဲ့ဝင်ကြီးကိုပိတ်ဆို့တယ်နောက်တစ်ချက်ကအဲ့ဒီကညွန်ကြုတ်တွေပိတ်ဆို့ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာပြန်ကြည့်လို့ရှိရင်အဲ့ဒီဝင်းကြီးဝင်လေးတွေဘုံကျုပ်တွေဒီလူတွေကကုမ္ပဏီတွေထောင်ထားတာများတယ်အဲ့တော့ဒီလူကိုပိတ်ဆို့လိုက်ချမ်းအားဖြင့်သူတို့ပိုင်ဆိုင်တဲ့ကုမ္ပဏီတွေရဲ့ပို့ကုန်သုံးကုန်ခန္ဓာတွေကုန်သွယ်မှုနဲ့ပတ်သက်တဲ့ transition ငွေကြေးတောင်းလိုက်ပွားထိတယ်ကံဒါကြောင့်ကျွန်တော်စောစောတင်ပြခဲ့သလိုသူကတဖြည်းဖြည်းချင်းသူကတိုင်းပိုင်းလာပြီးတော့မှသူကဒီလိုဝင်းရံလာပြီးတော့ပိတ်ဆို့တဲ့အနေအထားရှိတဲ့အကြောင်းပဲဒါလိုက်ပိတ်ဖို့ဆိုတာတဆင်းချင်းသွားတာပေါ့ဆရာမ
အမေရိကန်နဲ့တခြားသောနိုင်ငံတကာရဲ့ PR တွေသာမရှိဘူးဆိုရင်တော့အခြေအနေတွေကပိုပြီးတော့ဆိုးရွားသွားနိုင်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Erin Murphy ကပြောပါတယ
် It allows things to flourish like military
ရုရှားနဲ့ Belarus တို့နဲ့မြောက်ကိုရီးယားကြားစီးရေးကုန်သွယ်မှုမျိုးလိုလှုပ်ဆောင်မှုတွေတိုးလာနိုင်ပါတယ်ဒါအပြင်မိုးရေကုန်သွယ်ရေးမှလည်းတိုးလာနိုင်တာပါမြန်မာနိုင်ငံဟာအကြမ်း
ြမ်းဖက်မှုအားမြဲကြီးတဲ့နိုင်ငံဖြစ်ပြီးပြိုလဲကာနေအချိန်လည်းဖြစ်နေပါတယ်
နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကြောင့်မြန်မာလုပ်ငန်းရှင်တွေအနေနဲ့ပြည်ပငွေရေးချေးရေးအဖွဲ့အစည်းများနဲ့ဆက်ဆက်လုပ်လုပ်ကင်တာမှာတော့အခက်အခဲရှိတယ်လို့မန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဒေါက်တာဇော်နိုင်က VOA ကိုပြောပါတယ်
ပို့ပြီးတော့မြန်မာနိုင်ငံသားတွေအတွက်စီးပွားရေးလိုရတာငွေကြေးလွှဲတာပြောင်းတာတွေလိုရတာတွေမှာပို့ပြီးတော့အခက်အခဲတွေ့လာပါတယ်အဲ့တော့စီးပွားရေးလုပ်ဖို့မှာတော်တော်ကြက်ကြက်တက်တက်အခက်အခဲတွေတွေ့ရပါတယ်
စစ်ကောင်စီကိုဥတီပီစီးပွားရေးအရာတန်းခတ်ပိတ်ဆို့မှုချမှတ်နေတဲ့အမေရိကန်အစိုးရဘက်ကတော့အမေရိကန်ရဲ့နိုင်ငံခြားထောက်ပံ့မှုတွေကိုမြန်မာလူထုထံဓာတ်ရိုက်ရောက်ရှိခန်းစားရရေးအသေးအချာဆောင်ရွက်မှာဖြစ်ပြီးအိုးအိမ်စွန့်ခွာထွက်ပြေးရတဲ့မြန်မာလူထုအတွက်အရေးပေါ်လိုအပ်တဲ့စာနာမှုအကူအညီတွေကိုလည်းဆက်လက်ပေးအပ်မယ်လို့ပြောဆိုထားပါတယ်ရှင်
မတင်ငိထိုက်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာတော့မြန်မာအရေးလှုပ်ကင်နေကြတဲ့နိုင်ငံစုံကပြည်သူတွေအကြောင်းနာဆင်ရဖို့ရှိပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလာတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလက်ရောက်ပါပြီမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရဲ့ဆိုးကျိုးတက်ရောက်မှုခံစားနေရသူတွေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်ကြိုးစားနေသူတွေအတွက်လူအားငွေအားနဲ့ကူညီပေးနေကြတဲ့မြန်မာတွေနိုင်ငံဆောင်မှရှိနေကြပါတယ်ဒီမိုကရေစီရဲ့အတွက်ရံမုံငွေရှာပေးနေကြသူတချို့အကြောင်းမဆုမျက်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာအခုဆိုနှစ်နှစ်ပြည့်သွားပါပြီစစ်အာဏာသိမ်းမှုရဲ့တက်ရောက်မှုကိုပြည်တွင်းမှာရှိတဲ့ပြည်သူတွေတည်းမဟုတ်ဘဲနဲ့တကဘာလုံးမှာရှိတဲ့မြန်မာတွေလည်းအနေနဲ့များခံစားကြရပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်တွားနေတဲ့နိုင်ငံမှာလွတ်လပ်မှုအရာသာကိုမြေဆန်းခွင့်ရနေချိန်မှာစစ်တပ်အာဏာသိမ်းလိုက်တဲ့အပေါ်မှာမကျေနပ်စိတ်ခံပြင်းစိတ်တွေဖြစ်နေကြတာပါဒါကြောင့်လဲမြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်မှုပြန်ရောက်ဖို့အတွက်ကိုနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေညီမျိုးစုံနဲ့ကူညီပေးနေကြပါတယ်စစ်အာဏာသိမ်းမှုရဲ့အကျိုးဆက်ကြောင့်ဒုက္ခရောက်နေကြသူတွေအကူအညီလိုအပ်နေသူတွေအတွက်ကိုကိုယ်ပိုင်အချိန်လူအားငွေအားစိုက်ထုတ်ပြီးတော့မှရံမုံငွေရှာပေးနေကြတဲ့သူတွေလည်းနိုင်ငံစုံမှာရှိနေပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စု Los Angeles မြို့မှာနေတဲ့ဒေါက်တာနန္ဒာမင်းဆွေဆိုရင်ဆရာဝန်အလုပ်တစ်ဖက်နဲ့လိုအပ်နေသူတွေအတွက်ကိုနည်းမျိုးစုံနဲ့ရံမုံငွေရှာပေးနေပါတယ်
။တို့တွေဈေးအောင်ပွဲတွေလုပ်တယ်ဈေးအောင်ပွဲတွေတို့တွေကဥစည်းတာပေါ့နော်ဆော့အော်တာပေါ့ဆော့အော်ပြီးတော့လုပ်တယ်။အဲ့တော့လှူပေးချင်တဲ့သူတွေကကိုယ့်ဟာကိုယ်အိတ်ဆိုင်ပြီးတော့ချက်ပြုတ်ပြီးတော့လှူကြတယ်။ဘသူကမှဘာဘသူမှလောရမဟုတ်ဘော 90% က 90 ရာခိုင်နှုန်းလောက်ကပြန်ပြီးတော့အရင်ရေလို့မထုတ်ဘူးအရင်ရောအမြတ်ကောအကုန်လုကြတယ်အဲနောက်ပိုင်းကျတော့အစာတောက်တယ်မကဘဲနဲ့တို့အဝတ်ထည်လေးတွေမြန်မာပစ္စည်းလေးတွေအစုံပေါ့အရောင်းလို့ရတာအကုန်ရောင်းပေးကြတယ်အဲ့ဒါတွေရောင်းတာလုပ်တယ်ပြီးကျတော့တို့တွေပါလုပ်ပြီးလဲဆိုတော့ဟိုတကဘာလုံးပေါ့နော်လမ်းလျှောက်ပွဲတစ်ခုလုပ်တယ်ကိုယ့်အိမ်မှာကိုရှောက်ကိုရက်ကွက်မှာကိုရှောက်ဘလို့လုံးလုံးဒါပေမဲ့ကိုကကိုဖုန်းထဲမှာတနေ့တနေ့ခြေလမ်းဘလောက်ရလဲဖြည့်ပြီးတော့တို့ပြိုင်ပွဲလေးတော်မျိုးနဲ့လောက်တာပေါ့နော်အဲ့ဒါကော3လကြာလောက်တယ်3လကြာတော့တကဘာလုံးကတို့ခင်းနေတည်ရမိဆိုရင်အကုန်ဝင်ပါတော့အဲ့တုန်းက3,200ရပြီဟုတ်တယ်အဲ့လိုပေါ့နော်တို့တွေဒီလူစေရောက်ပွဲတစ်ခုတစ်ခုလုပ်ရင်လည်းတောင်းကနန်းကတော့ရတယ်အနည်းငယ်3,000ဆိုတာအနည်းဆုံးပဲအဲ့လိုတစ်ခါတလေဆို5,000ကျွဲလောက်ထိရတယ်နောက်ပိုင်းဘွန်နေပေါ်လာတော့ဘွန်ညောင်းနေအေဂျင့်လောက်ကြတယ်ဘွန်နေဘွန်ပြီးတော့ EOD လိုက်လာတော့ EOD အေဂျင့်လောက်ကြတယ်နောက်အဲ့ဒီဂျာထဲမှာဆီယာပေးရှာလုပ်တဲ့ကမ်ပိန်းအကြီးတွေပေါ့နော်အ အဲ့ဒီ campaign အခြေလေးကိုလည်းတို့တွေပါကြတယ်ဆိုတော့အခုရိလည်းတို့တွေဒီရမုံငွေကိုပဲဖြည့်ပြီးတော့မဲပြီးတော့ချက်တက်နေနဲ့ရှာတယ်ဒါပေမဲ့နည်းနည်းလေးအပိုလေးတွေလောက်လာတာတော့ advocacy ပေါ့တို့ဒီကပတ်ဝန်းကျင်ကရှိတဲ့စစ်နေတို့ congress တို့ကလူတွေစီကိုစာရေးတာတခါလေးလူကိုယ်တိုင်သွားတွေ့တာတို့တွေ rally တွေကိုဖိတ်တာတို့တွေပွဲတွေရှိရင်သူတို့ဖိတ်တာဟိုအသည့်အမြဲပေးနေတာပေါ့နော်
အဲ့လိုမျိုးလုပ်တဲ့အခါမှာကို့မှာလည်းဒါကိုကဆရာဝန်တယောက်ဖြစ်တဲ့အထူးကဆရာဝန်တယောက်ဖြစ်တဲ့အခါကျတော့ကို့အလုပ်ချိန်ရဲ့နောက်ကို့မှာလည်းဒီကိုမီတာစုကိုရေးကိုတာကိစ္စတွေရှိမှာပေါ့လေအဲ့ဒါရဲ့နောက်ခုနဆစောကပြောသလိုရံပုံငွေရှာတာရဲ့အဲ့ဒါတွေကိုကျတော့ဘယ်လိုမျိုးအချိန်ကိုခွဲပြီးလုပ်ပေးနေလဲဘယ်လိုမျိုး balance လုပ်ပြီးလုပ်ပေးနေရလဲရှင
် juggler လေအဲ့ဟာမျိုးပေါ့နော်အဲ့လက်ထဲမှာရှိတာလည်းအကုန်ဖန်ခွက်တည်းကြီးပဲအဲ့လိုဖန်ခွက်၅ခွက်လောက်ကိုတော့လှည့်နေတာနဲ့တူတာပေါ့ဆိုတော့လူတိုင်းက24နာရီပဲရတာဟုတ်အဲ့တော့အဲ့ဒီအရင်လုံနေရတဲ့အလုပ်ကိုသွားတာလူနာကြည့်တာနော် right ဒီလူနာနဲ့ပတ်သက်တဲ့ဟာအဲ့ဒါလည်းဆက်လုပ်ရတော့အမှားယွင်းလည်းမခံဘူးပြီးတော့သားသမီးလေးလည်းရှိတယ်ဆိုတော့သားသမီးတောင်းဝန်လည်းရှိတယ်အမဆိုမိဘမိဟုတ်ပါဘာမှမနဲ့နေတယ်ဆိုတော့မိဘတောင်းဝန်လည်းရှိတယ်ပေါ့နော်ဂျန်တဲ့သူတွေမှလည်းအမတယောက်တည်းမဟုတ်ပါဘူးအဲ့ဒီလို life တည်းကြီးပဲဘာမှလုံးဆရာမရှိလို့ head ငါဒါကြီးတော့ဝင်လုံးလိုက်စမ်းမယ်ဆိုတာမျိုးမဟုတ်ဘူးကိုယ့်ရဲ့ကိုယ်ပိုင်အချိန်ပေါ့နော်ကိုယ်အိပ်မဲ့အချိန်ကိုစားမဲ့အချိန်ကိုနားယူမဲ့အချိန်အရာတွေကိုပေးပြီးလောက်ကြတာအဲ့တော့ balance ကတော့အောက်တာပေါ့ဘယ်လိုပြောမလဲနော် balance ကိုစူးစမ်းပြီးလောက်တယ်ဒါပေမဲ့နှစ်နှစ်ဆိုတဲ့အချိန်ကနည်းမှနည်းပဲအဲ့နှစ်နှစ်ကိုတောက်လျှောက်လောက်လာခဲ့တဲ့သူတိုင်းဟာ balance ကအနည်းနဲ့များတော့အောက်တာပဲလေအမဆိုမနှစ်ကပေါ့နော် November ကဒီတို့ဆယ်နှစ်တခါစာမွေးပြန်ဖြေရတဲ့ဟာရှိတယ်ဒီမှာလေဟိုဇာဝင်နေပုံမှန်ဖြစ်သွားအောင်စာကြည့်အောင်ပေါ့စစ်ပြီးအဲ့စာမွေးမှာကြတယ်ဆိုတော့အဲ့လိုပေါ့နော်ဆာမဲဝဲဆိုတာတသက်လုံးကမဖြစ်ခင်ကအောင်တယ်လို့သိထားခဲ့တဲ့သူမျိုးပေါ့ဒါပေမဲ့ဒီဆာမဲဝဲကြောက်ဦးသွားတယ်အဲ့တော့ balance ကတော့အောက်တာပေါ့
စင်ကာပူနိုင်ငံမှာနေတဲ့ကိုမင်းကလည်းသူ့ရဲ့ဒီကိုပိုင်အချိန်အလုပ်ချိန်တွေကနေဖဲ့ပြီးတော့မှဒီလိုအပ်နေသူတွေအတွက်ကိုနေမျိုးစုံနဲ့ရအောင်လို့ရံမုံငွေတွေရှာပေးနေတဲ့အကြောင်းအခုလိုပြောပြထားပါသေးတယ
်ကျွန်တော်ကတော့ဒီစင်ကာပူမှာကျွန်တော် logistics supervisor အနေနဲ့အလုပ်လုပ်နေတဲ့ဒီပြည်သူတယောက်ဖြစ်ပါတယ်အဲဒီအလုပ်အချိန်နဲ့ကျွန်တော်ဒီ fundraising အချိန်နဲ့ဟိုအစာပိုင်းတော့တော့မများခင်တော့အလုပ်ချိန်ကြာပြုတ်ကြာကြာလေးမှအာတချို့ message တွေ reply ပြန်တယ်လုပ်လို့ရတယ်နောက်ပိုင်းဒီ fundraising အပိုင်းတွေကများလာတယ်ဝန်ကြီးဌာနကလုပ်တဲ့ project တွေကလည်းများလာတဲ့အချိန်မှာကျွန်တော်တို့ကအလုပ်ချိန်မှာဘလို့မှကျွန်တော်တို့ဟိုလှုပ်တာလှည့်တာမရှိတော့ဘူးမရှိတော့အတွက်ကျွန်တော်တို့ကအလုပ်ပြန်တော့မှပဲညပိုင်းမှာကျွန်တော်တို့အလုပ်လုပ်ရတယ်ပေါ့ပုံမှန်ကျွန်တော်ဆိုရင်ပုံမှန်ကျွန်တော်ရဲ့အိတ်ချင်အညာဆိုပုံမှန်2နာရီဖြစ်ခဲ့တာတနည်းကြော်ခဲ့ပြီပေါ့ကျွန်တော်လိုပဲတခြား fundraiser တွေအကုန်လုံးလည်းဒီတိုင်းပါပဲညအရင်ပြတ်တဲ့အတွက်ယုံမှာနေ့လေကျွန်တော်12နာရီ1နာရီထမင်းစားခြင်းရပါတယ်ကျွန်တော်အဲ့ဒီနေ့လေစားကိုကျွန်တော်မစားခဲ့တာတနည်းနည်းပါရှိတော့ရှိပါပြီပေါ့အဲ့ချိန်မှာကျွန်တော်အိတ်ပါတယ်ဘလောက်ဖဲဟိုကိုယ်ရေဘလို့ဖြစ်ဖြစ်ကျွန်တော်တို့မှာဟိုမငြင်းညူရဲဘူးပေါ့နော်ကိုယ့်ထက်ဒုက္ခတွေအများကြီးခံစားနေရတဲ့ပြည်သူတွေရှိတယ်အဲပြီးရင်ဆောင်ပုံးနေရတဲ့ CDM ပါတွေစစ်ဘေးရှောင်တွေရှိတယ်ပြီးရင်အသက်ပြည့်ပြီးတိုက်ပွဲဝင်နေရတဲ့ကျွန်တော်တို့ PDF ရဲဘော်တွေရှိတယ်ဒီလူတွေနဲ့ဆိုင်ရင်ကျွန်တော်တို့ BIPA ကဒီ fundraiser တွေအနေနဲ့ကတော့ခံစားနေရတာကတော့ဟိုကျွန်တော်တို့မှာနေရရှိတယ်စားရရှိတယ်ဝင်ငွေရှိတယ်ကျွန်တော်တို့ခံစားနေရတာဒီအရေးပြတ်တာလေးတစ်ခုပဲပေါ့နော်ဒါပေမဲ့အဲဘယ်လိုပဲအခက်အခဲလေးဖြစ်ဖြစ်စေကျွန်တော်တို့ဟိုအနည်းငယ်တခါတလေစိတ်တက်ကြတာမျိုးတော့ရှိမယ်ဒါပေမဲ့ကျွန်တော်တို့ဒီပြည်သူတွေကိုပြန်ကြည့်တယ် PDF တွေကိုအားယူတယ်အဲကျွန်တော်တို့ဒီ CDM တွေကိုသူတို့ရဲ့ဒီခိုင်မာတဲ့ဆုံးဖြတ်ချက်တွေကိုပြန်ကြည့်ပြီးကျွန်တော်တို့အားယူပြီးတော့ကိုယ့်ရဲ့အခက်အခဲကိုပြန်ပြီးတော့ညှိတင့်ပြီးတော့ဆက်လက်ရှိလျှောက်ဟို fundraising လုပ်နေရတာပေါ့
အခုလိုမျိုးပေါ့နော်ဒီအားစိုက်ထုတ်ပြီးတော့ဒီရံမုံငွေရှာပေးနေတာတွေကသူတို့အတွက်လည်းအကျိုးအမြတ်တစ်ခုခုရလို့လုပ်ပေးနေတာပါဆိုပြီးပြောတဲ့လူတွေကိုရောဘယ်လိုမျိုးပြန်ပြောကြမှာလဲရှင
်ကျွန်တော်တို့အတွက်ကတော့အကျိုးအမြတ်ကပါရလဲဆိုတော့ကျွန်တော်တို့မြန်မာပြည်လွတ်မြောက်ဖို့အတွက်ဆိုတဲ့အကျိုးအမြတ်တစ်ခုပါပဲကျွန်တော်တို့ personally အကျိုးအမြတ်တစ်ခုမှမရှိပါဘူ
းအကျိုးအမြတ်ကတော့အိတ်ဆိုင်ရတယ်နိတို့တွေကဒီအခုဘွန်ရောင်းနေဆိုလို့ရှိရင်ဘွန်ကရောင်းလိုက်တာဘလောက်ဆိုပြီးတော့တို့ကကြော်ညာထက်လိုက်တာပေါ့နော်အရင်စွတ်စွတ်ပြီးရောင်းတော့ဆိုလို့ရှိရင်အဲ့တော့တစ်ခါလေးဆိုရင်4000ကျွန်5000အလို့ရောင်းရတာအဲ့ဒီရောင်းရတာကိုပတ်စံပို့ဖို့ကြတော့ဟာခေါင်းကကိုက်ပြီတည်ရမလားသူပတ်စံကဟိုပို့ပါဒီကိုပို့ပါညွှန်ကြားချက်အတိုင်းတည်ကြလိုက်လို့ပေးရတာကိုဆိုတော့တယောက်တည်းတဦးရေကနေပို့လို့ရလည်းမဖြစ်ဘူးကိုနေတဲ့ကိုတိုင်းပြည်ကအစည်းအဝေးစည်းကမ်းတွေရှိရဲအခွန်ဘဏ်ဘာညာတွေရှိရဲဆိုတော့အဲ့လိုမျိုးလူတွေခွဲရ9ယောက်ခွဲရ10ယောက်ခွဲရအဲ့လူ9ယောက်10ယောက်ကနေပြီး bank wire တွေလုပ်မယ်ဆို wire fee ကအနည်းဆုံး50 60အဲ့တော့အဲ့ဒါကိုဘယ်လိုလုပ်ကြမလဲဆိုတော့ site ကိုပါကိုပဲ အဲ့လိုမျိုးပေါ့နော်အဲ့တော့ဝန်ရောင်းနိုင်လဲဆိုင်ရတယ်အခုနောက်ပေးပေါ့ NGO ဖေးလောက်တယ်ဆိုလဲဆိုင်ရတယ်အာပြီးတော့အာတို့ EOD တမားတော့မသိဘူးမ EOD မကြောင်းတော့နောက်ပြီးတော့ဒီအခုရိုးရိုးရံမုံငွေတွေဆိုလဲအဲ့လိုပဲရံမုံငွေကိုဒီသူတို့ပို့ခိုင်းတဲ့အတိုင်းပြည်ရဲ့ currency အတိုင်းပို့ရင်တော့နည်းနည်းသက်သာဆိုင်ရတာဒါပေမဲ့ဟဲ့ US ဒေါ်လာနဲ့ပဲပို့ပါဟိုတံမိုးခိုင်းနေဆိုရင် US ဒေါ်လာတူ US ဒေါ်လာပို့ဆိုင်ရတယ်ဆိုတော့အမားတို့တွေကအမားတို့ကဘယ်လိုသဘောထားလဲဆိုတော့အမားတို့ကဒေါ်လာကြီးကိုဟိုဟိုလူရောငွေရောခွန်အားရောအချိန်ရောအကုန်ပေးပြီးလုပ်နေတဲ့သူတွေအဲ့လိုပဲကိုကကိုခံလန်းခံယူရတယ်အကုန်လင်းယူရတယ်တံပိုးလည်းထားတယ
်အခုဆိုရင်ပေါ့နော်ဒီစစ်တပ်အာဏာသိမ်းထားတာကနှစ်နှစ်ပြည့်သွားပါပြီကိုရီးယားလည်းဒီအတအားသမျှအားစိုက်ထုတ်ပြီးတော့မှလှုပ်လာခဲ့တာနှစ်နှစ်ကြာပြီဆိုတဲ့အခါကျတော့နောက်ဘလောက်ကရေရှည်လှုပ်သွားနိုင်မယ်လို့ထင်လဲရှင့
်အဲကျွန်တော်တဦးတယောက်အနေနဲ့ကတော့ကျွန်တော်ဒီတော်လန်ရေမပြီးမချင်ကျွန်တော်တို့မြန်မာပြည်လွတ်မြောက်မှုမရမချင်ကျွန်တော်အာရေကုန်ရေကန်ပါဝင်သွားမယ်လို့ကျွန်တော်တန်လိုက်တန်ချထားပါတယ
်ဒိုးတွေမှာအဲ့ဒီခွန်အားရှိတဲ့အခြေအနေပေးတယ်ဆိုရင်ဟာနှစ်ခုကမြန်မာပြည်ကညီကောင်မောင်နှမဆွေမျိုးတွေအားလုံးကအားသာချက်လေ right ဒိုးတွေကကြည်ကွယ်တယ်မြက်ကွယ်တယ်ကွယ်သိတယ်မလားဒိုးတွေမှာဖန်ခံမှာကြောက်စရာမလိုကွယ်အဲ့တော့ဒိုးတွေမှာအခွင့်အရေးပေးနေတယ်အခြေအနေပေးနေတယ်ပြီးတော့ခွန်အားရှိတယ်ခွန်အားဆိုတာလူရဲ့ခွန်အားစံမာနေသေးတယ်လုံနိုင် right now ငွေခွန်အားဝင်ငွေခွန်အားရှိတယ်အလုပ်ရှိနေသေးတယ် right ဆိုတော့ဟိုနောက်ပြီးတော့စုစားထားဆောင်ထားတာလည်းရှိတယ်ပေါ့နော်တနေ့လောက်တနေ့ဆောင်မဟုတ်တဲ့အခါကျတော့တို့အင်္ဂလိပ်လိုပြောရင်တော့ willing and able ပေါ့နော် willing လည်းဖြစ်တယ် able လည်းဖြစ်တယ်ဆိုရင်အဲ့ဒီ willing and able လူတွေကကိုနိုင်တာကိုဆက်လုပ်ကြရမယ်လူတိုင်းလူတိုင်း
အမေရိကန်ကဒေါက်တာနန္ဒာမင်းဆွေစင်ကာပူကကိုမင်းကွန်းတို့လိုပဲမြန်မာနိုင်ငံအတွက်ကိုတအားသမျှကူညီပေးနေကြသူတွေတစ်ကမ္ဘာလုံးမှာရှိနေတာပါမြန်မာနိုင်ငံရဲ့အဝေးမှာရောက်နေကြပေမယ့်အားလုံးရဲ့ပုံပြောင်းလဲချက်ကတော့မြန်မာနိုင်ငံမှာဒီဆက်အနာသိမ့်ဖို့အဆုံးသတ်ပြီးတော့မှဒန်းတူလွတ်လပ်မှုကိုအားလုံးပြန်လည်ခံစားနိုင်ကြစေဖို့နဲ့တရားမျှတမှုဆိုတဲ့အဓိပ္ပာယ်ကိုပြည်သူတိုင်းသိရှိခံစားနိုင်ကြစေဖို့ဖြစ်တယ်လို့ပြောကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မြန်မာအရေးလောက်ကိုင်းနေကြတဲ့နိုင်ငံတကာကမြန်မာပြည်သူတွေအကြောင်းမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်ကနေတင်ဆက်ခဲ့တာပါရှင်။တသက်ရှင်များရှင်အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲတသက်ရှင်တွေနားဆင်လို့ရဲတည်ချင်တွေတောင်းလို့ရဲဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့အကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင်။
2021ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကအမေရိကန်သမ္မတဂျိုးဘိုင်တင်ပြဋ္ဌာန်းခဲ့တဲ့မြန်မာစစ်ကောင်စီကိုစီးပွားရေးအရာပိတ်ဆို့တဲ့အမိတ်အမှတ်143ကိုတက်တန်းတစ်နှစ်တိုးလိုက်ပါတယ်မြန်မာစစ်ကောင်စီရဲ့အရေးပေါ်အခြေအနေထပ်တိုးထုတ်ပြန်လိုက်ပြီးတဲ့နောက်ပိုင်းအမေရိကန်သမ္မတအင်ဘီရိုကလည်းအဲ့ဒီလိုကြေညာချက်ထုတ်ပြန်လိုက်တာပါတက်တန်းတိုးလိုက်တဲ့ကြေညာချက်ကိုသမ္မတဂျိုးဘိုင်တင်လက်မှတ်နဲ့ဖေဖော်ဝါရီလ6ရက်ကျဆွေးနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာစစ်ကောင်စီရဲ့လောက်ရဟာမိမိတို့အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုထူးခြားတဲ့ချိန်ချောင်မှုတွေဖြစ်နေပါတယ်ဒါကြောင့်မြန်မာစစ်ကောင်စီဘော်တန်ခတ်တဲ့အမိတ်အမှတ်143ကိုထပ်မံပြီးတစ်နှစ်တက်တန်းတိုးရတာဖြစ်တယ်လို့အင်ဘီတော်ရဲ့ညင်ညာချက်မှာပါရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်တင်ကသမ္မတရာထူးယူပြီးကလေးကအင်ကာနေညမှာကွန်ဂရက်စ်လွှတ်တော်ကိုပထမဦးဆုံးမိန့်ခွန်းပြောကြားဖို့ရှိပါတယ်။အောက်လွှတ်တော်မှာမဆူစလောက်အမတ်နေရအသာစီးရထားတဲ့ Republican တို့ကတော့သမ္မတအင်ဂျီရောကိုအာဏာအလွဲသုံးစားမှုဆွဆွဲချက်အတော်များများနဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့လှုပ်ကြံနေပါပြီ။သမ္မတဘိုင်ဒန်အဆိုရကနီလန်းအတော်များများနဲ့အာဏာအလွဲသုံးစားလုပ်ထားတဲ့အတွက်စုံစမ်းစစ်ဆေးမှုဆိုင်ရာကြားနာပွဲတွေလုပ်ဖို့ပြင်ဆင်ထားတယ်လို့ Republican ပါတီဝင်တွေကပြောဆိုပါတယ်ခင်ဗျာ။တူရကီနဲ့ဆီးရီးယားနယ်စပ်မှာတနင်္လာနေ့ကလှုပ်ခတ်သွားတဲ့ပြင်းအား9.3အဆင့်ရှိငလျင်ကြောင့်သေဆုံးသူ3,400ကျော်အထိရှိလာပြီးအပျက်စီးပုံတွေအောက်မှာလည်းလူတွေပိတ်မိနေပါတယ်။တူရကီတနင်္ဂနွေနေ့မှာတင်သေဆုံးသူက2,316ဦးနဲ့ဒဏ်ရာရှိသူ13,000ကျော်ရှိကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဖြစ်စည်းသွားတဲ့အဆောက်အအုံအနည်းဆုံး9,600ရှိပြီးအသက်ရှင်ပြည့်ကဲတင်နိုင်တဲ့သူက9,800ကျော်တယ်လို့ပြောဆိုပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုခင်မောင်စုံမင်းကြီးညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်တိန်ဂီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဇီရော့
ဇီနပ်အဘရာမနိုဖြစ်ပါတယ်ဒီကနေ့မနက်ဖက်6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.